Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်မေလ5ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကတော့ကျွန်မစုမမရှင်ကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တန့်ရောက်သတင်းတွေမှာတော့ယူကရိန်းနိုင်ငံမာရီယိုပိုးမြို့ကတမနီဆက်ယုံမှာပိတ်မိနေတဲ့အရက်သားတွေဘေးလွရာကိုရွှေ့ပြောင်းပေးနိုင်ရေးဒီကနေ့တနေ့ကုန်အပြည့်ရက်ထားမယ်လို့ရုရှားဘက်ကကတိပြုပြောဆိုလိုက်ပါတယ်။ယူကရိန်းတပ်တွေကနိုင်ငံရဲ့တောင်ပိုင်းကာဆန်နဲ့မာဂိုလက်နေဇက်ဒေသကနယ်မြေတွေကိုပြန်ပြီးတော့သိမ်းပိုက်လိုက်နိုင်ပါပြီ။အမေရိကန်ပြည်ထောင်စုမှာတော့ငွေကြေးဖောင်းပွားမှုထိန်းချုပ်နိုင်ရေးဗဟိုဘဏ်ရဲ့အတိုးနှုန်းကို 3.5 ရာခိုင်နှုန်းတိုးပြီးတော့သတ်မှတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်ထဲမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်ဟာပါဝင်သည့်ပါဝင်ထိုက်သူတွေမပါလို့တချင်လွတ်လပ်ရေးအဖွဲ့ KIO အနေနဲ့မတက်ရောက်နိုင်ဘူးလို့အကြောင်းပြန်လိုက်ပါတယ်။ပါဝင်သည့်ပါဝင်ထိုက်သူတွေကဘယ်သူတွေပါလဲ
။မြန်မာနိုင်ငံရဲ့ဒီနိုင်ငံရေးကိုစိတ်ဝင်စားနေတဲ့နိုင်ငံပုဂ္ဂိုလ်ဒီလည်းညာရှိတာပေါ့ဒီပုဂ္ဂိုလ်တွေဖွဲ့စည်းနေအားလုံးကတော့ပါဝင်တိပါဝင်ထက်တဲ့လူပုဂ္ဂိုလ်တွေဖွဲ့စည်းပြီးဖြစ်ပါတယ်လို့ပြောလို့ရတာဖြစ်ပါတယ်ဟုတ်ကဲ့
KIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးပြောပြခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ဆက်နာသိန်းနာကိုလက်နက်ကိုင်းတော်လန်နဲ့ပြည်သူ့ကာကွယ်ရေးတပ် PDF ဖွဲ့စည်းတာဒီကနေ့တနည်းပြေပါပြီချင်းပြည်နယ်ဟာခါဘက်မှာတော့စစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေတာ300တိုက်ရှိနေပါပြီဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ဦးဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ယူကရိန်းနိုင်ငံမာရီယိုပိုမြို့ကတမနီဆက်ယုံမှာပိတ်မိနေတဲ့ရဲသားတွေကိုဘေးလွရာကိုရွှေ့ပြောင်းပေးနိုင်ဖို့အတွက်အဲ့ဒီမှာဒီနေ့တနေ့ကုန်အပြစ်ရပ်ပြီးတော့တောက်ကြတဲ့စနေနေ့တွေမှာလည်းနေဘတ်တွေမှာအပြစ်ရပ်သွားမယ်လို့ရုရှားဘက်ကကတိပြုလိုက်ပါတယ်။ရုရှားတပ်ဖွဲ့တွေဟာမာရီယိုပိုမြို့ကအဇော့စတောတမနီဆက်ယုံကလွဲပြီးဂျန်တဲ့နေရာတွေကိုသိမ်းယူထားပြီးတော့အဲ့ဒီတမနီဆက်ယုံထဲမှာတော့ယူကရိန်းတပ်ဖွဲ့တွေနဲ့အတူရဲသားတွေပိတ်မိနေကြပြီးကုလသမဂ္ဂကရဲသားတွေကိုကယ်ထုတ်ဖို့လှုံ့ဆော်နေပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကတော့အဲ့မှာခြံနေတဲ့ရဲသားတွေကိုကယ်ထုတ်နိုင်ဖို့အတွက်အပြစ်ရတာကိုဒီထက်ပိုပြီးတော့လှုပ်သွားဖို့လိုတယ်လို့ဒီကနေ့မနက်ပိုင်းကပြောကြားလိုက်ပါတယ်
။ Ukrainska strana gotova yo zabezpechit potreben chas chto prosto pidnyat.
ဒီကမြောက်ခန်းတွေမှာပုတ်ခုံနေရတဲ့သူတွေကိုကယ်ထုတ်ဖို့အတွက်အချိန်ပိုပြီးတော့လိုမှာဖြစ်ပါတယ်။လက်ရှိအနေထားရတော့အဲ့ဒီကအပျက်စီးပုံတွေကိုဖယ်ရှားနိုင်ဖို့အတွက်စရန်နီယာကြီးတွေကိုကျွန်တော်အသုံးမပြုနိုင်ပဲအားလုံးကလက်နဲ့ဖယ်ရှားနေတာဖြစ်တယ်လို့ယူကရိန်းသမ္မတဇယ်လင်စကီကပြောသွားတာပါ။ဒါပေမဲ့ရုရှားဘက်ကအဲ့လိုအပြစ်ရဖို့ပြောနေတာနဲ့ပတ်သက်ပြီးတန်တရာဖြစ်မိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Ned Price ကပြောပါတယ်။ကုလသမဂ္ဂကတော့မာရီယိုပိုးနဲ့မန်ဟတ်အပါအဝင်အချို့နေရာတွေကနေအရသာ300ကိုကယ်ထုတ်ပြီးတော့လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ခဲ့တယ်လို့မနေ့ကပြောလိုက်ပါတယ်ခင်ဗျာ။ယူကရိန်းတပ်တွေဟာနိုင်ငံတောင်ပိုင်းကကာဆန်နဲ့မိုက်ကိုလက်ဒေသနယ်စပ်တွေမှာနယ်မြေတွေကိုပြန်သိမ်းပိုက်နိုင်ခဲ့ပြီးတော့အရှေ့ပိုင်းမှာတော့ရုရှားတွေရဲ့တိုက်ခိုက်မှုတွေကိုပြန်ပြီးတော့တုံ့ပြန်တွန်းလှန်နိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောလိုက်ပါတယ်။ရုရှားစစ်တပ်ဟာယူကရိန်းနိုင်ငံတောင်ပိုင်းကနယ်မြေအတော်များများကိုထိန်းချုပ်ထားတာကိုလက်လွတ်လိုက်ရတယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရအလက်ဇန်ဒါစထူပန်ကပြောပါတယ်။ဒါပြင်ယူကရိန်းတပ်တွေဟာဒေါနက်စ်နဲ့လူဟန်စ်ဒေသတွေမှာလည်းရုရှားရဲ့တိုက်ခိုက်မှု၁၁ခုကိုတွန်းလှန်နိုင်ခဲ့ပြီးတော့ရုရှားတပ်တွေဟာဒွန်ဘတ်စ်ဒေသမှာတိတိကျကျအရေးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရကဆိုပါတယ်မာရီယိုပိုးမြို့ကအဇော့စတောတမနီဆက်ယုံဝင်းကိုနောက်ထပ်တိုက်ခိုက်မှုတွေထပ်ပြီးတော့လှုပ်လာတာကြောင့်တိုက်ပွဲတွေကတော့ဆက်ပြီးဖြစ်နေတော့မယ်လို့သူကပြောပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာငွေကြေးဖောင်းပွားမှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ဗဟိုဘဏ်ကအတိုးနှုန်းကို 3.5 ရာခိုင်နှုန်းတိုးတက်မှတ်တဲ့အကြောင်းမနေ့ကကြေညာပါတယ်ဒါဟာ2009ခုနှစ်နောက်ပိုင်း22နှစ်အတွင်းမှာအတိုးနှုန်းအများဆုံးတိုးပြီးတော့သတ်မှတ်လိုက်တာဖြစ်ပါတယ်။ငွေကြေးဖောင်းပွားမှုကြောင့်ရုန်းကန်နေရတဲ့အမေရိကန်ပြည်သူတွေကြံ့ကြံ့ခံရပ်တည်ဖို့နဲ့ဘိုးဘန်အနေနဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေချမှတ်လို့ဆောင်နေတဲ့အကြောင်းဘိုးဘန်အကြီးအကဲဂျရုံးပါဝါကပြောကြားလိုက်ပါတယ်။ COVID-19 ကာယောဂါကူးစက်မှုတွေစားခဲ့တဲ့ပြီးခဲ့တဲ့နှစ်နှစ်အရင်က300ရာခိုင်နှုန်းနီးပါးချထားတဲ့အတိုးနှုန်းကိုမတ်လကစပြီးတော့ ဘိုးဘန်ကပြင်ဆင်သတ်မှတ်ခဲ့ပါတယ်ဘိုးဘန်ချင်းွေအတိုးနှုန်းကို 3.95 နဲ့တရားခိုင်နှုန်းသတ်မှတ်ဖို့ဘိုးဘန်တာဝန်ရှိသူတွေကတညီတညွတ်တည်းသတ်မှတ်ထားတဲ့အတွက်ချင်းွေစည်းရိတ်နဲ့တခြားပေးရမယ့်အတိုးပမာဏအလားတူထပ်ပြီးတော့များလာနိုင်တယ်ဆိုပြီးတော့အများကတွက်ဆထားကြပါတယ်ငွေကြေးဖောင်းပွားမှုကိုထိန်းချုပ်တဲ့နောက်ထပ်ခြေလှမ်းတစ်ခုဖြစ်COVID-19 ကရောဂါကူးစက်မှုတွေရှိခဲ့တဲ့ကာလစုဆောင်းသိမ်းဆည်းထားတဲ့ပိုင်ဆိုင်မှုစည်းရိတ်လက်ကျန် 9 trillion ကိုရှင်းလာကစရှော့ချပြီးတော့ငွေစုစားကြုံးနဲ့လက်မှတ်တွေပြန်ရောင်းချသွားမယ်အကြောင်းဘိုးဘန်ကပြောပါတယ်ခင်ဗျာကမ္ဘောဒီးယားနိုင်ငံဖနံပင်မြို့မှာမနက်ဖြန်ကျင်းပမယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးအာဆီယံညီနိုင်ဆွေးနွေးပွဲဟာအကူအညီလိုအပ်နေသူအားလုံးကိုတပင်းညီထောက်ပံ့နိုင်ရေးသဘောတူညီနိုင်တာတွေကိုဆွေးနွေးမယ်အကြောင်းအာဆီယံအလက်ကြာဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဒီနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အစည်းအဝေးကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအလက်ကြာဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရတ်ဆောင်ခွန်နဲ့အာဆီယံတွင်းမှုချုပ်ဒါတိုလင်းဂျော့ခွိုင်းတို့ကဥဆောင်ကမ္ဘာကထလှုပ်ကျင်းပမှာဖြစ်ပြီးအာဆီယံဖွဲ့ဝင်နိုင်ငံတွေကအရာရှိတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကတာဝန်ရှိသူတွေအွန်လိုင်းကရောလူကိုယ်တိုင်မှတက်ရောက်မှာပါ။ COVID-19 ကာကွယ်ဆေးဖြန့်ဝေရေးအပါအဝင်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးမှာပဂတိရင်ဆိုင်နေရတဲ့အခက်အခဲတွေကိုဆွေးနွေးမယ့်အကြောင်းဒီကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကတော့မြန်မာနိုင်ငံအတွင်းစာနာထောက်ထားမှုအကူအညီပေးရေးပါဝင်ဆောင်ရွက်နေသူတွေအားလုံးလုံခြုံစိတ်ချပြီးအဟံထားမရှိဆောင်ရွက်နိုင်ဖို့အရေးကြီးတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေနဲ့မူတွေကိုလေးစားလိုက်နိုင်ဖို့လိုတယ်လို့လည်းပြောဆိုထားပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြားအတိဒုက္ခရောက်နေသူတွေတိတ်နဲ့ချီတိုးလာနေပြီးအာဆီယံရဲ့ဘုံသဘောတူညီချက်ပါအချက်တခုဖြစ်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စတွေရှေ့တိုးလှုပ်ဆောင်နိုင်အောင်အာဆီယံတာဝန်ရှိသူတွေညီနိုင်ဆွေးနွေးပွဲကျင်းပတာဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ညပယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9393ညာနဲ့9383ညာပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလံမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American သံရဲ့ကြာသပတေးညထိတန်းရောက်တဲ့တွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်ထိုင်ဝမ်အနေနဲ့ American ထုတ်ရင်ငုံသင်္ဘောဖြတ်ရဟတ်ရင်တွေဝယ်ဖို့ပြန်ရုပ်သိမ်းလိုက်ရပါပြီထိုင်ဝမ်ကာကွယ်ဝင်ကြီးကိုအမေရိကန်လက်နက်သစ်မှာယူမှုအပြောင်းလဲရှိလားလို့လွှတ်တော်မှာအမေခံရစဉ်ဒီရင်ငုတ်သင်္ဘောဖြက်လက်နက်အကြောင်းသူကပထမဆုံးထုတ်ပြောလိုက်တာပါထိုင်ဝမ်ကာကွယ်ဝင်ကြီးချူကျူချန်းကဒီရင်ငုတ်သင်္ဘောဖြက်ဟယ်လီကော်ပတာတွေကဈေးကြီးလွန်းတာကြောင့်မတက်နိုင်တော့လို့ပါလို့ရှင်းပြခဲ့ပါတယ်အမေရိကန်ကုမ္ပဏီ Lockheed Martin Corporation ကထုတ်တဲ့ဒီရဟတ်ယာဉ် MH-60R 12စီးကိုဝယ်ဖို့ပြင်ထားတယ်လို့ထိုင်ဝမ်ကအရင်ပြောထားခဲ့ပြီးအခုထိုင်ဝမ်သတင်းတွေမှာလည်းအမေရိကန်ဘက်ကထိုင်ဝမ်အတွက်မလိုဘူးဆိုတာပယ်ချခဲ့တယ်လို့ဆိုနေပါတယ်။ယူကရိန်းအတွက်ပို့နေရတာကြောင့်အမေရိကန်လက်နက်တွေရောင်းရကြလာချိန်မှာထိုင်ဝမ်ကငွေချေပြီးသားဟောဝဇာလက်နက်ကြီးတွေကိုလည်းအမေရိကန် Raytheon Technology Stingers ကုမ္ပဏီကပို့ဖို့ဆိုင်းငံ့ထားပါတယ်ခင်ဗျာ။ပြည်ထောင်နိုင်ငံဘေကျင်းမှာကိုဗစ်ကူးစက်မှုထိန်းချုပ်ရေးကြိုးပမ်းမှုအနေနဲ့ကျသာပရင်းနေမှာကျောင်းတွေကိုဆက်ပြီးပိတ်ထားဖို့အမိန့်ထုတ်ထားပါတယ်။အလုံသမားနဲ့အားလည်းရဲ့ပိတ်ရက်တွေပြီးအတန်းတွေပြန်ဖွင့်ဖို့မျှော်လင့်ထားကြပေမဲ့ပြည်ထောင်အာဏာပိုင်တွေကအနည်းဆုံးနောက်ထပ်သတင်းတစ်ပတ်လောက်ကျောင်းတွေဆက်ပိတ်ချဖို့ဆုံးဖြတ်ခဲ့ပါတယ်။အားလည်းပိတ်ရက်ပြီးအလုပ်တွေပြန်ဖွင့်ထားပေမဲ့ဖြစ်နိုင်ရင်လူတွေအိမ်တွေကနေလှုပ်လှုပ်ကြဖို့ကိုလည်းအာဏာပိုင်တွေကတိုက်တွန်းထားပါတယ်။တစ်ချိန်တည်းမှာပဲစားတောက်ဆိုင်တွေဘားတွေမှာလည်းထိုင်စားတာကိုဆက်ပြီးတားမြစ်ထားသလိုမြေောက်ယထာဘူရာ60လောက်ကိုလည်းပိတ်ထားတာပါဘေကျင်းမှာယောဂပြန်ပွားမှုတားဆီးဖို့ကူးစက်မှုရှိတဲ့နေရာတွေကိုကန့်သက်သွားလာတွေတားမြစ်ထားပါတယ်မြို့ကန်တွေကိုတပတ်ကိုယောဂဆက်စိတ်မှု3ချိန်လုပ်ဖို့ကိုလည်းအမိန့်ထုတ်ထားပါတယ်အိုမီကရွန်ကူးစက်မှုမြင့်တက်နေတဲ့ရှန်ဟိုင်းမှာတော့တစ်မြို့လုံးသွားလာကန့်သက်ခဲ့တာပါတရုတ်ကသူ့ရဲ့ကိုဗစ်လုံးဝကင်းစင်ရေး0ကိုဗစ်မှုနဲ့ယောဂတိုက်ပြတ်ဖို့ကြိုးစားနေပေမဲ့မြို့တော်ဘေကျင်းမှာတော့တခြားမြို့တွေလောက်တင်းကျပ်ကန့်သက်ထားမှုမရှိပါဘူးခင်ဗျာနိုင်ငံတကာအာကာသယာဉ်စခန်းမှာနှစ်ဝက်လေ့လာခဲ့တဲ့အာကာသသိပ္ပံပညာရှင်၄ဦးမြေပြင်ကိုပြန်ဆင့်လာနေပါပြီ။ NASA American အာကာသလေ့လာရေးအေဂျင်စီအတွက်အာကာသအတွင်းဘေးရန်ရဲ့ကင်းမှုဆိုင်ရာ6လကြာသိပ္ပံလေ့လာမှုတွေလုပ်ခဲ့သူတွေဒီမနက်စောကြီး SpaceX ကုမ္ပဏီအာကာသယာဉ်မော်တက်ပြီးအိမ်ပြန်ခီးစလိုက်ကြတာပါ။မြေပြင်ပြန်ဆင့်လာတဲ့ Space ငကားမြေတက်အာကာသယာဉ်ပေါ်မှာ အာကာသယေမှုရာဂျာချယ်ရီယေမောင်းထောင်မက်စပန်အာကာသသိပ္ပံပညာရှင်မျိုးသမီးကေလာဘရွန်နဲ့ဥရောပအာကာသအေဂျင်စီကဂျာမန်အာကာသပညာရှင်မက်သီယပ်စ်မရာတို့လိုက်ပါလာခဲ့ကြပါတယ်ဒီ Dragon Call နဂါအာကာသယေဟာနိုင်ငံတကာအာကာသစခန်းကနေအမေရိကန်ရှေ့ဘက်ကန်စံတော်ချိန်မနေ့တနာရီမိနစ်20မှာတဖြည်းဖြည်းချင်းစဖြုတ်ချထွက်ခွာခဲ့တာလို့ NASA နဲ့ SpaceX တို့ကထုတ်ပြန်ထားပါတယ်ဖလိုရီဒါကမ်းလွန်မှာနှစ်ဖြန်မနေ့အစောကြီးစစ်သက်မဲ့အခုနဂါအာကာသယာဉ်ဟာမြေပြင်ကိုပြောင်းဖို့24နိုင်နီးပါးကြာမယ်လို့လဲ SpaceX ကုမ္ပဏီကကြေညာချက်ထဲမှာရှင်းပြထားပါတယ်ခင်ဗျာတရုတ်နိုင်ငံမှာတော့အဆောက်အဦပြိုကျပြီး6ရက်ကြာမှာအသက်ဆက်ရှင်နေသူအမျိုးသမီးတူကိုဒီနေ့ကယ်တင်လိုက်နိုင်ပါတယ်တရုတ်နိုင်ငံလေပိုင်းအဆောက်အဦပြိုကျတဲ့အပျက်စီးတွေကြားကနေအမည်မသိရသေးတဲ့ဒီမျိုးသမီးကိုကယ်ဆယ်ရေးသမားတွေဆွဲထုတ်နိုင်ခဲ့တာကိုနိုင်ငံပိုင်သတင်းမီဒီယာတွေကဖော်ပြခဲ့ကြပါတယ်။နိုင်ငံလေပိုင်းချန်ရှာမြို့မှာအခု6ထပ်အဆောက်အဦပြီးခဲ့တဲ့စနေကတစ်စိတ်တစ်ပိုင်းပြိုကျခဲ့မှုကြောင့်အခုအချိန်ထိလူ9ဦးသေဆုံးခဲ့ပြီးအသက်ရှင်သူ10ဦးထိတော့ကယ်တင်နိုင်ခဲ့ကနောက်ထပ်ပျောက်ဆုံးသူတွေဒါဇင်ချီရှိနေနိုင်ပါသေးတယ်။အခုနောက်ဆုံးအသက်ရှင်နေတဲ့မျိုးသမီးကိုတော့မနေ့တကောင်လုံးချင်းဒီနေ့ကျသာပရင်းနဲ့မနေ့စောကြီးမှာအဆောက်အဦရဲ့အနောက်ဘက်ပိုင်းမှာတွေ့ခဲ့တာလို့ရှင်ဝါသတင်းအေဂျင်စီကဆိုပါတယ်။ဒီမျိုးသမီးအနေနဲ့သတိကောင်းကောင်းရှိနေပြီးကယ်ဆယ်ရေးသမားတွေအနေနဲ့သူ့ကိုနောက်ထပ်တင်ရမရစေအောင်ဘလို့ဆွဲထုတ်တင်တာကိုပါအကြံကောင်းကောင်းပေးနိုင်ခဲ့တယ်လို့ကယ်ဆယ်ရေးသမားတွေကရှင်းပြခဲ့ပါတယ်။ကယ်ဆယ်ရေးသမားတွေအနေနဲ့ခွေးတွေလက်ကင်ကရိယာမျိုးစုံနောက်ဒရုန်းယာဉ်တွေနဲ့လျှက်စစ်ချက်ပြကရိယာတွေသုံးပြီးကယ်တင်ထားသူအားလုံးအချင်းနဲ့ကောင်းနေပြီလို့လည်းရှင်ဝါသတင်းဌာနကဆိုပါတယ်ခင်ဗျာ။
မေလ9ရက်ကြာတာပရင်းညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုရနိုင်နဲ့ဦးဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ငြိမ်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းချက်မှာနိုင်ငံရေးပြဿနာတွေကိုဆွေးနွေးဖို့နဲ့ပါဝင်သင့်ပါဝင်ထိုက်သူတွေကိုထည့်သွင်းမထတာကြောင့် KIO အနေနဲ့တက်ရောက်မှာမဟုတ်ကြောင်းဒီကနေ့သဘောထားထုတ်ပြန်လိုက်ပါတယ်။ NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့KNU ကရင်အမျိုးသားအစည်းအရုံးကလည်းစစ်တပ်ကနိုင်ငံရေးကိုစွန့်ခွာမှဆွေးနွေးနိုင်မှာဖြစ်ကြောင်းပြောဆိုထားပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုသားညုံပြောပြပေးပါရှင်
။တနင်္ဂနွေလက်နက်ကင်ဗြိတိခါရီချုပ်ငင်းရေးအတွက်တိုင်းသားလက်နက်ကင်အဖွဲ့ခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးတော့တူကိုရိုင်းတွေ့ဆုံဆွေးနွေးမှာဖြစ်တဲ့ကြောင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်က April 22ရက်နေ့ကကြေညာခဲ့တာပါ။တရောက်မဲ့တိုင်းသားလက်နက်ကင်အဖွဲ့ခေါင်းဆောင်တွေရဲ့အညီကိုမေလ9ရက်နေ့မှာနောက်ဆုံးထားပြီးတော့ပြန်ကြားဖို့လည်းသူကပြောထားပါတယ်။ဒီကနေ့မှာတော့ကချင်လူလိုက်အဖွဲ့ KAO ကဒီငင်းငင်းဆွနွေးပွဲကိုတက်ရောက်မှာမဟုတ်တဲ့အကြောင်းထုတ်ပြန်ပြီးတော့သူရဲ့သဘောထားကိုတော့ KAO ပြန်ကြားရေးတာဝန်ခံဗမွေးနော်ဘူးက VOE ကိုခုလိုပြောပါတယ်အ
ဲ့တော့ကိုလည်းကျွန်တော်တို့ KAO ဘူးကော်မတီအနေနဲ့လေးလေးလေးနဲ့ဆွနွေးပါတယ်ဒါမှမဟုတ်ခုရှိတာကတော့ဒီနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးဆွနွေးချင်အပြေခါနိုင်တဲ့ဒီဆွနွေးပွဲသက်မဟုတ်ဘူးဘို့လို့ကျွန်တော်ကတော့သုံးသပ်ပါတယ်ဒါကြောင့်လဲဆိုတော့ကိုယ်လိုလိုစေမလို့ဒီပါဝင်ပြပါဝင်ထိုက်တဲ့အဲဒီပုဂ္ဂိုလ်တွေကိုအဖွဲ့အစည်းတွေကိုလည်းမဖိတ်ကြတာကိုကျွန်တော်တို့တွေ့ရပါတယ်နော်အဲ့ဒါဒီလည်းအဲမြန်မာနိုင်ငံရဲ့အရေးကြီးကိုဖြည့်ရှင်းနိုင်တဲ့အကြောင်းတစ်ခုဖြစ်ပါတယ်အဲကြောင့်ကျွန်တော်ကအဲဒီဆွေးနွေးပွဲမှာမတည့်ရမယ့်အကြောင်းတွေကိုထုတ်ပြန်တာဖြစ်ပါတယ်ဟုတ်ကဲ့
ပါဝင်တင့်ပါဝင်ထိုက်သူတွေနဲ့ပတ်သက်ပြီးတော့လေဗမွေးနော်ဘူးကသူတို့အမြင်ကိုခုလိုပြောပါတယ
်မနစ်တုံးကလည်းဒီကောင်စီတက်ကနဲ့အာနာတိတဲ့နောက်ပိုင်းမှာတော့ဒီလက်နက်ကရဲကြီးမှကြော်လာနေတဲ့ဟာတော့ကျွန်တော်တို့တိုင်းသားနေနေဒီတိုင်းသားတွေကမဟုတ်ပါဘူးဒါအားလုံးအတိပြပါတယ်အဲပြောမယ်ဆိုလို့ရှိရင်တော့အင်ယူဂျီတို့ PDF တို့ကစပြအင်ယူဂျီမှမပါတဲ့နဲ့ကရဲတော့များရှိတာပေါ့အဲတော့မြန်မာနိုင်ငံရဲ့ဒီနိုင်ငံရေးကိုစိတ်ဝင်စားနေတဲ့နိုင်ငံရေးပုဂ္ဂိုလ်တွေလည်းများရှိတာပေါ့အဲဒီပုဂ္ဂိုလ်တွေအဖွဲ့အစည်းတွေအားလုံးကတော့ပါဝင်ထည့်တဲ့အဲလူပုဂ္ဂိုလ်တွေဖွဲ့စည်းတည်ဖြစ်ပါတယ်လို့ပြောလို့ရဖြစ်ပါတယ်ဟုတ
်ကဲ့ KIO အဖွဲ့ဟာ NCA တနင်္ဂနွေပြစ်ခတ်ရက်စေးစာချုပ်ကိုလက်မှတ်ရေးမထိုးထားတဲ့အဖွဲ့ဖြစ်ပါတယ် NCA ကိုလက်မှတ်ရေးထိုးမထားတဲ့ UWSC ခေါ်ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ကိုညီညာရေးစနစ်ပွဲတက်မတက်မင်းမြရမှာတော့လာရှိုးဆက်ဆန့်ရေယုံတာဝန်ခံဦးညီရန်ကအခုလိုတုံ့ပြန်ပါတယ
်အဲဌာနချုပ်ဖက်ကဘာမှတော့အကြောင်းမပြန်တာဒီလိုမေးတာတော့မေးထားပြီနော်
SCA ကိုလက်မှတ်ရေးထိုးထားတဲ့တခြားအဖွဲ့တွေကတရားသဘောထားထုတ်ပြန်တာတော့မရှိသေးပါဘူး SCA ကိုလက်မှတ်ရေးထိုးတဲ့ KNU ခေါ် KNU မျိုးသားအစည်းအရုံးရဲ့သဘောထားကိုတော့နိုင်ငံကြီးဌာနတာဝန်ခံဖဒူစောတော်နီကအခုလိုပြောပါတယ်
နာကမှာဖြစ်ပေါ်လာမဲ့နိုင်ငံရှင်ပွဲတွေကတော့အရင်ပုံစံတည်းတော့ဘလို့မှဖြစ်နိုင်ဘူး။ဒါပြောဆိုတော့ကျွန်တော်တို့ကကြည့်ခဲ့တဲ့နိုင်ငံရှင်ပွဲတွေမှာကျွန်တော်တို့ထည့်ခဲ့မှုနဲ့တကယ် commitment နဲ့ကျွန်တော်တို့ပါဝင်ခဲ့တယ်လို့ပြောကြတယ်ပဲ။အဲ့ဒါကိုဒီကားမှုမဖြစ်ဘူးနဲ့နောက်ဆုံးကျတော့အကျန်းဖဲ့တဲ့နည်းနဲ့ပဲအနာဂတ်ရဲ့အခါမှာအဲ့ဒါတွေအားလုံးကပြည့်စုံသွားတယ်လို့ကျွန်တော်ပြောလို့ရတယ်လေ။အဲ့ကြောင့်ဖြစ်ပေါ်လာမဲ့အနာဂတ်ရှင်ပွဲတွေမှာတစ်ချက်ကတစ်ချက်ဟာနိုင်ငံရေးမှာဆက်သွားဒါ condition တွေရှိလို့ရှိရမယ်။
တခြားအချက်တွေနဲ့ Federal Democracy ကိုဖွဲ့စည်းပုံအခြေခံဥပဒေမှာထည့်သွင်းဖို့နောက်ပြီးတော့အသွင်ကူးပြောင်းရေးကာလတရားမျှတရေးအစီအစဉ်ကိုလက်ခံဖို့နဲ့အနာဂတ်နိုင်ငံရေးဆွေးနွေးပွဲတွေကိုအရင်ဆွေးနွေးပွဲတွေလိုမျိုးမဖြစ်အောင်လို့နိုင်ငံတကာကပါအမယ်ဆိုတဲ့အချက်တွေဖြစ်ပါတယ်။ဒီအချက်တွေပါဝင်တော့မှသာနိုင်ငံရေးဆွေးနွေးမှာဖြစ်တဲ့အကြောင်းပြောပါရစေ။လောလောဆယ်မှာတော့ NCA အပြည့်အစားချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့9ဖွဲ့ကမနေ့ပြန်မှာအထူးအစည်းအဝေးတရက်ကျင်းပဖို့ရှိနေပါတယ်။ဒီစီဝေးဟာညီညာရေးဆွေးနွေးပွဲတက်ရောက်ဖို့အတွက်ကြိုတင်ညှိနှိုင်းမှာဖြစ်တဲ့အကြောင်းသတင်းတွေထွက်နေပေမဲ့တိကျအတည်ပြုလို့တော့မရသေးပါဘူး NCA အပြည့်အဖွဲ့တွေကချင်းမျိုးသားတက်ဦး CNF ကဆွေးနွေးပွဲကိုလက်မခံကြအောင်သဘောထားထုတ်ပြန်တာရှိပေမဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကတော့တက်ရောက်ဖွယ်ရှိတဲ့အကြောင်းလေးလာသူတွေကသုံးသပ်ပါတယ်မြန်မာစစ်ကောင်စီပြောခွင့်ရသူကတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေက၉ဖွဲ့တက်ရောက်နိုင်ခြေရှိတယ်လို့ပြောထားပါတယ်လောလောဆယ်မှာတော့မြန်မာပြည်အလဲပိုင်းဒေသစကိုင်းနယ်မကွေးတိုင်းနောက်ချင်းပြည်နယ်နဲ့ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဆက်ဖြစ်နေပြီးတော့ကချင်ပြည်နယ် KIO ဌာနချုပ်လိုင်စာအနီးမှာလည်းစီးရဲတင့်မာမှုတွေရှိနေပါတယ်ခင်ဗျာ
ပေါ်ကျော်မှုကြီးမေအောင်လိုင်ရဲ့ငင်းရဲရဲကန့်လန့်ချက်ပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးရဲ့တုံ့ပြန်ချက်ကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီဆရာနာသိမ့်မှုကိုလက်နက်ကိုင်တော်လန်နေတဲ့ PDF ဖွဲ့စည်းတာဒီကနေ့တစ်နှစ်ပြည့်တဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်စစ်တပ်ရဲ့လက်နက်အားကိုဖိနှိပ်မှုကိုကာကွယ်ဖို့နဲ့ပြန်ပြီးတော့တွန်းလှန်တိုက်ခိုက်ဖို့ဖွဲ့စည်းခဲ့တဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF တွေဖွဲ့စည်းတာဒီကနေ့မေလ5ရက်နေ့မှာတနှစ်ပြည့်သွားပြီလို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်လက်နက်ကင်တော်လှန်ရေးတနှစ်တာကာလအတွင်းအားရကျေနပ်တာတွေရှိသလိုအားနည်းချက်တွေလိုအပ်ချက်တွေလည်းရှိသေးတယ်လို့ PDF တပ်ဖွဲ့တွေက VOA ကိုပြောပါတယ် VOA သတင်းနောက်သတင်းပေးပို့ထားတာကိုငင်းချမ်းပြောပြမှာပါရှင်
စစ်ကောင်စီကိုတော်လန်တိုက်ခိုက်ဖို့အတွက်တနိုင်ငံလုံးမှာစုဖွဲ့ထားတဲ့ PDF အဖွဲ့တွေထူထောင်လိုက်တာအခုဆိုရင်တစ်နှစ်ပြည့်သွားပြီလို့ NUG ရဲ့ကာကွယ်ဝင်ကြီးဦးရီမွန်ကပြောလိုက်ပါတယ်။အခုဆိုရင် PDF အဖွဲ့တွေဟာပျောက်ကြားစစ်လှုပ်ရှားစစ်တွေမှာပိုကျွမ်းကျင်လာပြီးရန်သူကိုအထိနာအောင်တိုက်ခိုက်နိုင်တဲ့ရဲဘော်တွေဖြစ်လာပြီလို့ယုံကြည်တဲ့အကြောင်း NUG ကာကွယ်ဝင်ကြီးဌာနရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းစစ်မြေပြင်လို့ဖြစ်ခဲ့တဲ့စကိုင်းတိုင်းထဲမှာတော့ PDF တွေဟာအားကောင်းကောင်းနဲ့ပေါ်ပေါက်လာပါတယ်။တစ်နှစ်တာကာလကိုပြန်ကြည့်မယ်ဆိုရင်အားရကျေနပ်တာတွေရှိသလိုလိုအပ်ချက်တွေလည်းအများကြီးရှိသေးတယ်လို့မုံရွာ PDF ရဲ့ခေါင်းဆောင်တူဦးက VOA ကိုပြောပါတယ်
။ကျန်လက်နဲ့ပေါ့အတိအကျတူမီနဲ့ကျွန်တော်တို့တွေစပြီးတက်ခဲ့ကြရပေါ့အခုလက်ရှိကျွန်တော်တစ်နှစ်ပြည့်သွားတဲ့အချိန်မှာဆိုရင်ကျွန်တော်တို့မှာကဒါမတက်မမြင်ခဲ့ဘူးတဲ့ဒီဟိုတနက်အစစ်တွေနေတော့ဒီဘက်မှာတော်လန်တိုက်ခိုက်နေကြပေါ့လေ။ဆိုတော့ဒီတလိုင်းကာလရဲ့ဒီတစ်နှစ်ပြည့်တဲ့အချိန်မှာကျွန်တော်တို့ဒီကုလေးရဲ့စုဖွဲ့မှုအားတော့ဟိုရှင်းရှင်းပြောရင်တော့အတော်တော်လေးကျွန်တော်တို့ကောင်းတယ်ဒီစီစဉ်နေတကြရှိတယ်လူလူနဲ့လည်းဆိုတော့စီစဉ်နေကြတယ်ပေါ့လေပြီးတဲ့ခါမှာဒီမျိုးလမ်းစဉ်ဒီတပိတ်လမ်းစဉ်နဲ့လည်းကျွန်တော်တို့ဟိုဟန်ချက်ညီညီနဲ့ကျွန်တော်တို့ပေါ်ထွက်လာခဲ့တယ်ပြီးတဲ့ခါမှာဒီကျွန်တော်တို့ကာကွယ်မှုဌာနတွေထပ်မထားတဲ့စီမီစီကန်းတွေကိုလည်းဟိုစနေတကြကိုပဲလိုက်လာတဲ့ဟိုကျွန်တော်တို့လုံအောင်ပဲပြီးပြည့်စုံနဲ့ဟို PDF အဖွဲ့အဖြစ်ကျွန်တော်တို့အကောင်းဆုံးကျွန်တော်တို့မြင်တွေ့ရတယ်ပေါ့
လက်နက်အင်အားနဲ့ငွေအင်အားအလုံးလောက်မရှိသေးတာအမိတ်နာခံမှုတွေအားနည်းနေသေးတာကမြေပြင်က PDF တွေအတွက်အဓိကစိန်ခေါ်မှုတွေဖြစ်တယ်လို့မုံရွာ PDF ခေါင်းဆောင်ကပြောပါတယ်။ဆရာနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံရပြီးတဲ့နောက်ပိုင်းငြင်းချစွာနဲ့ဆန္ဒပြခဲ့သူတွေဟာဒေသအလိုက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းခဲ့ကြတာပါ။အဲ့ဒီနောက်ပိုင်းမှာတော့ချင်းပြည်နယ်၊စကိုင်းတိုင်း၊မကွေးတိုင်း၊ကချင်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေဖြစ်လာတာနဲ့အတူစစ်ကောင်စီတပ်တွေရဲ့အမေရှင်းလင်းရေးစစ်စင်ရေးတွေမှာဒေသခံကြေးရွာတွေပျက်စီးမီးလောင်တာဒေသခံပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတဲ့အခြေအနေတွေလည်းဖြစ်ခဲ့ပါတယ်
။ဆိုတော့ဒီကြံပြီးနောက်ပိုင်းမှာကျွန်တော်တို့ဒီအထက်ကလည်းသတင်းတွေကြားရပါတယ်ဒီ PDF စကိုင်းတိုင်းနဲ့မရှိ PDF တွေကိုဒီမကြခင်ကာလမှာဟိုဘာဖြစ်ဖြစ်ဟိုအပြတ်ဖြုံနေလို့မြေပေါ်မြေအောက်အကုန်လုံးဟိုလုံးဝပဲဒီစကိုင်းတိုင်းကိုဒီမကြခင်ကာလမှာအပြတ်ဆော်ပြီးတော့ငြိမ်သွားအောင်လုပ်မယ်ဆိုပုံစံမျိုးတွေကျွန်တော်တို့ကြားရတယ်။ဆိုတော့အားကြပြီးမတိုင်ခင်ပေါ့နော်။အခုချိန်မှာကျွန်တော်ကနေရာနဲ့မှာဒီစီကောင်စီဘက်ကနေစီကြောင်းတွေထိုးပြီးတော့ကျွန်တော်တို့ PDF တွေကိုလည်းဒီစူးစမ်းဖြစ်စီတယ်ပြီးတော့ဒီပြည်သူတွေကိုလည်းကျွန်တော်တို့ဟိုစူးစမ်းဖြစ်စီတယ်ပေါ့
NUG ကတော့တနှစ်အတွင်းမှာပြည်သူ့ကာကွယ်ရေးတပ်မတော်တပ်ရင်းပေါင်း258ခုဖွဲ့စည်းထားပြီးပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတွေကိုလည်းမျိုးနယ်ပေါင်း250ကျော်မှာဖွဲ့စည်းထားပြီလို့ပြောပါတယ်။ဒ ဒါ့အပြင်ဒေသအခြေဆိုင်မြို့ပြပျောက်ကြားအဖွဲ့400ကျော်ကိုလည်းစုဖွဲ့ထားတယ်လို့ပြောပါတယ်ဒါပေမဲ့လည်းဒီလက်နက်ကင်အဖွဲ့တွေအားလုံးဟာ NUG ကာကွယ်ဝင်ကြီးဌာနရဲ့ဓာတ်ရိုက်အမိန့်အောက်မှာရှိမနေတာကြောင့်ဒီတပ်ဖွဲ့တွေကိုထိန်းချုပ်ဖို့ NUG အစိုးရဘက်ကစွမ်းဆောင်နိုင်ပါမလားဆိုတာမေးခွန်းထုတ်စရာဖြစ်နေပါတယ်အထူးသဖြင့်စကိုင်းတိုင်းအတွင်းဖြစ်ရတခုမှာဒေသခံကာကွယ်ရေးအဖွဲ့နှစ်ဖွဲ့အကြားအချင်းချင်းဖမ်းဆီးတပ်ဖြတ်မှုတွေရှိခဲ့တာကြောင့်စိုးရိမ်မှုတွေလည်းတိုးခဲ့ပါတယ်အန်ယူဂျီကာကွယ်ရေးဝန်ကြီးဌာနကတော့သူတို့လက်အောက်ခံတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကိုစစ်တီကျင်းဝတ်တွေနဲ့စစ်ဘက်ဆိုင်ရာစီးမြင်စည်းကမ်းတွေကိုလိုက်နာကြဖို့တတိပေးတိုက်တွန်းနေပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့စစ်တပ်အနေနဲ့PDF တွေအခုလိုပေါ်ပေါက်လာမယ်ဆိုတာသူတို့အနေနဲ့ကြိုတင်မတွက်ဆခဲ့ဘူးလို့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောခဲ့ပါတယ် PDF တွေဟာလူတက်တာကျေးရွာမီးရှို့တာစတဲ့အကြမ်းဖက်လုပ်ရက်တွေကိုကျူးလွန်နေတယ်ဆိုပြီးတော့လဲဆွဆွဲထားပါတယ်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့2022ခုနှစ်ဟာငြိမ်းချမ်းရေးနှစ်ဖြစ်ပြီးလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံဖို့သူ့အနေနဲ့ဆန္ဒရှိတယ်လို့ April 22ရက်နေ့ကမြမရုပ်မြင်သံကြားကနေပြောခဲ့ပေမဲ့လဲအဲ့ဒီထဲမှာ PDF တွေမပါဘူးလို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။နိုင်ငံရေးလေးလာသူတွေကတော့အာဏာသိမ်းပြီးနောက်ပိုင်းမှာပေါ်ပေါက်လာတဲ့ NUG PDF လို့အဖွဲ့အစည်းတွေကိုချန့်လှပ်ပြီးငြိမ်းချမ်းရေးဆွေးနွေးဖို့မဖြစ်နိုင်ဘူးလို့ပြောထားပါတယ်ခင်ဗျာ
။စစ်ကောင်စီတပ်တွေကိုလက်နက်ကင်ပြီးတော့တော်လှန်တဲ့ PDF တပ်ဖွဲ့တွေဖွဲ့စည်းတာဒီကနေ့တနှစ်ပြည့်တဲ့အကြောင်းသတင်းကိုငြိမ်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ချင်းပြည်နယ်ဟာခါဘက်ကစစ်ရေးပဋိပက္ခအခြေအနေကိုတင်ပြပေးကြပါတယ်။ချင်းပြည်နယ်ဟာခါမြို့နယ်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြား၃ရက်ဆက်ပြီးတော့တိုက်ပွဲဖြစ်ပွားနေတယ်လို့ချင်းကာကွယ်ရေးတပ်တွေဘက်ကပြောပါရယ်။စကိုင်းတိုင်းကလေးမြို့နယ်ဘက်ကိုစစ်ကူပို့တဲ့စစ်ကောင်စီရဲ့စစ်ကြောင်းကိုတိုက်ခိုက်ခဲ့တာလို့ဆိုပါရယ်။ဒီတိုက်ပွဲအတွင်းမှာကျေးရွာနေတချို့လည်းမိရှုခံရတယ်လို့ဒေသခံပြည်သူတွေကပြောပါရယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မာပြောပြပေးပါရှင်။
စည်ရဲတက်မာနေတဲ့ချင်းပြည်နယ်ဖလန်းမြို့နယ်မှာတိုက်ပွဲတွေ၃ရက်ဆက်ဖြစ်ပွားနေပြီးဒီကနေ့မှလည်းဟာခါနဲ့ဖလန်းမြို့နယ်ကြမှာစစ်ကောင်စီတပ်နဲ့တိုက်ပွဲဖြစ်ပွားနေတယ်လို့ချင်းအမျိုးသားတပ်ဦး CNF ရဲ့ပြောရေးဆိုခွင့်ရှိသူပူးထက်နီကပြောပါတယ်
။ခုနကဖြစ်ဖြစ်နေတယ်ဟာခါနဲ့ဖလန်းမြို့နယ်ကြားပေါ်မှာမြေဆက်ကလန်ပေါ်ကလန်ပေးရပြုံးပါတန်းကြီးကလမ်းမကြီးကိုတော်ပြီးတော့စစ်ကောင်စီကလမ်းပေးရပြုံးတယ်ကားလုံးချုံပြီးတယ်မှာတော့တိုက်တာပါကျွန်တော်တို့အခုရပြည်ကနာတော့ပြည်သူ့ပေါ်ကြွားတာဖြစ်ပြီးအောင်ဖြစ်တယ်။ဘာလို့ဖြစ်ကတော့တယောက်ကြားတယ်၊တာယာမီရတာကဆောရမပေါ်နေရတာပေါ့နော်။
ဟာခမျိုးကနေစကိုင်းတိုင်းကလေးမြို့နယ်ဘက်ကိုစစ်ကူပိုးမဲ့စစ်ကောင်စီစစ်ကြောင်းကိုမေလ3ရက်နေ့ကလေးကချင်းကာကွယ်ရေးပူးပေါင်းအဖွဲ့ကနေကြားဖြတ်တိုက်ခိုက်တာလို့ပူထန်နီကပြောပါတယ်။
အခါကနဲ့ဒီကစစ်ခုနစီရဲ့တင်ကားစီရဲ့အခါကနဲ့ဆလမ်ဖက်ကလေးဖက်ရှင်းဖို့ရှိတယ်။အင်းအားကသူတို့150လောက်ရှိတယ်။အဲ့တော့ကိုနောက်ရှိနေတဲ့တပ်ခဏကကကိုရတပ်ဖက်ဆန်ဖက်ဒီကောင်းပြီးတော့နားကနေဖြစ်ပိုက်တာပေါ့နော်။ဒါကမြေနာတင်းကြီးကနေအခုလဲဆစ်ဖြစ်နေတယ်။ဒီမှာတက်ခင်းကဒေးချင်းနောက်ဖြစ်တာပေါ့
စစ်ကောင်စီစစ်ကြောင်းကိုချင်းအမျိုးသားတပ်ဦး CNF ဟာခါ CDF တန်တလန် CDF ချင်းအမျိုးသားကာကွယ်ရေးအဖွဲ့ CNDF စတဲ့ပူးပေါင်းအဖွဲ့တွေကတိုက်ခိုက်ခဲ့တာလို့သူကဆိုပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲအတွင်းကျေးရွာတချို့လည်းမိရှုခံရတယ်လို့ဟာခဒေသခံတူကပြောပါတယ်
။တိုက်ပွဲကသူကအဲ့ဒီရမ်ထလိုရွာမရောက်ခင်မှာဒီချွန်ကျုံရွာနဲ့လှုပ်ထွက်ရွာမှာတိုက်ပွဲဖြစ်တယ်လေ။တိုက်ပွဲ၃ရက်မြောက်ဖြစ်တော့အဲ့ကနေသူတို့ဆက်သွားတာပေါ့ဆက်သွားရင်းနဲ့အဲ့ဒီရမ်ထရွာရောက်တော့အဲ့မှာရွာကိုမိရှုလိုက်တာပေါ့နော်။အင်းစေအင်ကျော်တော့ပါတော့တယ်
။ဟာခဖလန်းမြို့နယ်ကားလမ်းပေါ်ကနှစ်ဖက်တိုက်ပွဲဖြစ်ပွားရာနေရာကရွာသားတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ဟာခဖလန်းမြို့နယ်ကားလမ်းပေါ်တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်။
မနေ့က၄ရက်နေ့မှာတော့ဟာခဘက်မှာတော့ဟာခနေဟာခနဲ့ကလေးကြားထဲမှာလုံလုံရေးရင်တန်းကိုတစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်။တစ်ခတ်တိုက်ခိုက်မှု၅မိနစ်လောက်ဖြစ်ပွားခဲ့တာရှိတယ
်။ပြီးခဲ့တဲ့ April 25ရက်နေ့ကလည်းဟာခမြို့နယ်ချွန်ကျုံကျေးရွာအဝင်မှာစစ်ကောင်စီတပ်နဲ့ CDF ဟာခတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့နှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့ပါတယ်။လက်ရှိစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာလည်းစစ်ကောင်စီတပ်နဲ့ဒေသခံ PDF အဖွဲ့တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေလို့ဟာခဘက်ကနေစစ်ကူပို့နေရတယ်လို့ချင်းကာကွယ်ရေးအဖွဲ့ဘက်ကပြောပါရရှင
်ချင်းပြည်နယ်ဟာခဘက်ကစစ်ရေးအခြေအနေအလိမ်မာပြောပြပေးခဲ့တာဖြစ်ပါရရှင်ဆက်ပြီးတော့အစ်ပွဲတော်ဆင်နွဲဖို့ပင်လယ်ကမ်းခြေကိုသွားခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအဖမ်းခံရတဲ့တဲ့တင်ကိုတင်ပြပေးကြပါမယ် ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်တွင်ကပင်လယ်ကမ်းခြေတစ်ခုမှာအစ်ပွဲတော်တွားရောက်ပြီးတော့ဆင်နွှဲတဲ့ရိုဟင်ဂျာဒုက္ခသည်450ကျော်ကိုဘင်္ဂလားဒေ့ရှ်ရဲလုံခြုံရေးတွေကပုတ်တပုနေ့ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်အခုလိုမျိုးယာနဲ့ချီပြီးတော့ထိန်းသိမ်းခံလိုက်ရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတာဝန်ခံတွေနဲ့ဒုက္ခသည်စခန်းတာဝန်ရှိတဲ့သူတွေကထိန်းသိမ်းထားတဲ့စခန်းကနေတွားပြန်ပြီးတော့ခေါ်ထုတ်ခဲ့ကြရပါတယ်။နှစ်ရှည်လာများအပြင်ထွက်ခွင့်ပိတ်လောင်ခံထားရတဲ့ဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေဟာအခုလိုမျိုးဘာသာရေးပွဲတော်အထိမ်းအမှတ်နေ့တွေမှာလွတ်လပ်စွာပျော်ရှင်လိုတဲ့အတွက်ရတဲ့နီးလန်းတွေနဲ့ခိတခဏတာထွက်ခွာကြတာသာဖြစ်ပါတယ်လို့ရိုဟင်ဂျာဒုက္ခသည်တယောက်ကပြောပါတယ်ဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်အစ္စလမ်ဘာသာဝင်တွေအထွတ်မြတ်ထားရာရမန်ဒန်ဥပုလ္လရာသီကုန်ဆုံးတဲ့အထိမ်းအမှတ်အစ်ဘာသာရေးပွဲတော်အချိန်ခါမှာတိုင်းနဲ့ချီပြီးတော့ခိုးလုံနေထိုင်ရာရိုဟင်ဂျာမွတ်စလင်တွေအများစုနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးကဒုက္ခသည်တချို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသတွေကပင်လယ်ကမ်းခြေတစ်ခုစီကိုတွားရောက်ဆင်နွှဲပြီးပျော်ကြတဲ့အချိန်ယာနဲ့ချီတဲ့ရိုဟင်ဂျာတွေဖမ်းဆီးထိန်းသိမ်းခံလိုက်ရပါတယ်အစ်ပွဲတော်ကျင်းပနေတဲ့ဒုတိယနေ့မှာပဲပင်လယ်ကမ်းခြေမှာအစ်ပွဲတော်ကိုလာဆင်နွှဲတဲ့ရိုဟင်ဂျာ450ကျော်ကိုဗုဒ္ဓဘူးညာကကော့စ်ဘဇားဒေသတွေကမြို့ဝင်ရောက်စစ်ဆေးချိန်မှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဘင်္ဂလားဒေ့ရှ်ရဲ့ပြောခွင့်ရရဖဲလ်အစ္စလမ်ကဒီကနေ့ကြာသပတေးနေ့မှာ AFP သတင်းဌာနကိုပြောပါတယ်အစ်ပွဲတော်ကာလကော့စ်ဘဇားကိုခရီးသည်တန်းနဲ့ချီလာရောက်လဲပတ်နေတဲ့အချိန်မှာလုံခြုံရေးစီးပင်းစည်းကမ်းတွေတုံ့ပြန်ချထားပြီးစစ်ဆေးနေကြအခုလိုဖမ်းဆီးများမိတာလို့လည်းဘင်္ဂလားဒေ့ရှ်ရဲလုံခြုံရေးတွေကပြောပါတယ်တကယ်တော့ဒီတိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာလုံခြုံရေးစစ်ဆေးရေးဂိတ်တွေနဲ့အစင်းစင်ပိတ်ဆို့တားဆီးထားတဲ့သူတို့ခိုးလုံနေထိုင်ရာဒုက္ခသည်စခန်းတွေကနေတရားဝင်ထွက်ခွာခွင့်မရှိပါဘူးဒီလိုမျိုးလုံခြုံရေးတင်းကျပ်ထားတဲ့ဒုက္ခသည်စခန်းတွေကနေရိုဟင်ဂျာယာနဲ့ချီပင်လယ်ကမ်းခြေဘက်ကိုဘလို့တွားရောက်ဆင်နွှဲခဲ့ကြသလဲဘာကြောင့်ဖမ်းဆီးထိန်းသိမ်းခံရပါသလဲဆိုတော့ကိုတော့ကုတုပလောင်ဒုက္ခသည်စခန်းမှာနေတဲ့ရိုဟင်ဂျာဒုက္ခသည်ဥအောင်မြိုင်က VOA မြန်မာပိုင်းကိုသူသိထားသမျှအခုလိုပြောပြပါတယ
်ဒီကပါလေလိတ်တံလေးသိရတယ်သူမီသူဟန်နဲ့တွေ့ကြတာပေါ့နော်ဒီစင်ဆစ်ဆေးရဲ့ဂိတ်ရှိတယ်ဟုတ
်ကဲ့
အခုကအဲဆစ်ဆေးရဲ့ဂိတ်ရဲ့ပွင့်နေဆိုတော့တိတ်မရှိဘူးအဲ့တော့ cost ဘာသာ change မှာဒီဒုက္ခသည်စခန်းအတိတ်ကနေဒီမှာကလေးရောသမီးရောအမျိုးသားတွေရောနော်သူတို့တွားပြီးတော့အဲလေတဲ့နေတာပေါ့နော်အဲ့ဒီမှာ cost ဘာသာရေကသူတို့တင်းစီတင်းတင်းပြီးတော့ကျန်းစစ်စင်တာဆိုတာဒီမှာကုတုပလောင်မှာယနေ့ရဲ့ကျန်းစစ်စင်တာပေါ့နော်အဲ့ဒီကိုပို့ပေးလိုက်တာပါအဲ့ဒီကနေစစ်င်းသူတို့ကိုတက်ဆိုင်ရစကန်ပေါ့ရှိပါတယ်ကန်အင်ချက်စ်ပေါ့နော်ငါကန်အင်ချက်စ်မှာတက်ဆိုင်သူတို့ကိုလွတ်ပေးနေပြီလို့တင်လို့လို့သိရတယ
်အခုဆိုရင်တော့ဖန်စီထိန်းထိန်းထားတဲ့ရိုဟင်ဂျာဒုက္ခသည်တွေကို UNHCR ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးရုံးနဲ့စခန်းတာဝန်ရှိတဲ့သူတွေကသူတို့ချုံနောက်ထားတဲ့စခန်းတွေကနေဘတ်ကားတွေနဲ့တွားရောက်ခေါ်ဆောင်နေတယ်လို့လည်းဥအောင်မြင်းကပြောပြပါတယ်။တသန်းနီးပါးရှိတဲ့လူကြီးထုထက်လွန်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေဟာနှစ်နဲ့ချီပြီးပိတ်လောင်ခံထားရတယ်လို့ဖြစ်နေပါတယ်။သူတို့အတွက်ပညာရေးအလုပ်ကိုင်းခွင်လန်းပျော်ရှင်လွတ်လပ်မှုဆိုတာမရှိသလောက်ရှားပါလွန်လာမှုခုလိုမျိုးအစ္စလမ်ဘာသာဝင်တွေအထွတ်မြတ်ထားတဲ့အစ်ပွဲတော်ကာလမှာရတဲ့နီးလန်းနေနဲ့ကလေးငယ်လေးတွေအပါအဝင်မိသားစုဝင်တွေနဲ့လူငယ်တွေကအနီးဝန်းကျင်ကပင်လယ်ကမ်းခြေစီကိုတွားရောက်ခဲ့ကြတာဖြစ်တယ်လို့လည်းဥအောင်မြင်ကရှင်းပြပါဗ
ျ။လူငယ်လာရင်သူတက်တော့အဲလူတွေမှာတွားကြရလားဗျာ။မလွတ်လပ်ဘူးပေါ့နော်။ပြီးတော့ဒီမှာအလော့ကဆွေးလဲအဲဒီမှာပညာရှင်တွေဆွေးတွားလာခွင့်ဒါတွေလည်းကျွန်တော်မလွတ်လပ်ဘူး။အဲ့တော့ကိုယ်နဲ့ဒီမှာဒါကတော့လူငယ်သဘောတို့ကအပြောပြောပြပါဖို့ဒီမှာပေါ့နော်။ဒီမှာဒုက္ခတွေစကဲမှလည်းဒီမှာ plastic အောက်မှာပဲအမြဲတမ်းဒီလိုနေတယ်ဆိုတော့တက်တာလေးပွင့်နေဆိုပဲလူတွားပြီးတော့ပြတော့အဲလေတည့်ရှင်တာပေါ့နော
်။အခုလိုမျိုးနေထိုင်ခိုးလုံတဲ့စခန်းတွေထဲမှာဒုက္ခသည်တွေဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပေမဲ့သူတို့ရဲ့နေရရင်မြန်မာနိုင်ငံကိုပြန်နိုင်ရေးမျှော်လင့်ချက်ကတော့နေပါနေပါတယ်ရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့အခုလက်ရှိမှာလဲဆီယနာတင်ခံထားရစေမြန်မာနိုင်ငံဘက်မှာလဲဒီဒုက္ခသည်တွေကိုပြန်လဲလက်ခံနိုင်ရေးအစီအစဉ်တွေကလဲနှောင့်နှေးကြံ့ကြာနေစေဖြစ်ပါတယ်ရှင်VOA မြန်မာပိုင်းရဲ့ကြာသပတေးနေ့ညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနာယီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
VOA American အသံရဲ့မေလ5ရက်ကြာသပတေးနေ့ညမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနာယီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါရှင်ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ခန္ဓာမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။တရုတ်မြန်မာနယ်စပ်ကတရုတ်စကားပြောတဲ့ကိုကန့်ဒေသဟာစစ်တပ်ကြီးဆိုတဲ့မြမနိုင်ငံရေးမှာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်လာပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တင်ပြထားတာနားဆင်ပါရှင်။
မြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနက2020ပြည့်နှစ်စက်တင်ဘာလ30ရက်နေ့နေ့စွဲနဲ့တက်ဝေတဲ့ကိုကန့်ကိုပွင့်အုပ်ချုပ်ခွင့်ရဒေသဆိုတဲ့စာအုပ်မှာကိုကန့်ရဲ့အဓိပ္ပာယ်ကိုရှင်းပြထားပါတယ်။တရုတ်စကားမှာကိုဟာစိမ့်လန်းမှုဖြစ်ပြီးကန့်ဟန်ရဲရင့်မှုဖြစ်တာမို့ရဲရင့်သူတွေနေထိုင်ရာစိမ့်လန်းတဲ့ဒေသလို့အဓိပ္ပာယ်ရပါတယ်။ရှမ်းစကားမှာတော့ကောက်ကန့်လို့ခေါ်ပါတယ်တဲ့။ကောက်ဟာနံပါတ်6ဖြစ်ပြီးကဟာအုတ်ချုပ်သူဖြစ်လို့တကြီးကိုဦးအုတ်ချုပ်တဲ့ဒေတာဖြစ်နေပါတယ်အထက်မြန်မာပြည်ကိုအင်္ဂလိပ်သိမ်းချိန်မှာကိုကန့်ဒေတာကိုသိမ်းပြီဆိုတော့ကအုတ်ချုပ်ပါတယ်ဒါကြောင့်ကိုကန့်ဒေတာမှာကိုကန့်လူမျိုးအခြေစိုက်လာတာအနှစ်300ကျော်ပါပြီတရုတ်စာပေရင်ကျင်းမှုကိုအခြေခံပြီးရှင်းတန်လာတဲ့ဒေတာဖြစ်ပါတယ်အခုခေတ်မှာကိုကန့်ဒေတာကိုမြို့နယ်နဲ့နယ်ခွဲထားပါတယ်တောင်ပိုင်းကိုလောက်ကင်မြို့နယ်အဖြစ်သတ်မှတ်ပြီးမြောက်ပိုင်းကိုကုန်းချမ်းမြို့နယ်အဖြစ်သတ်မှတ်ပါတယ်။ကိုကန့်ဒေသအရှေ့ပိုင်းဟာယူနန်ပြည်နယ်နဲ့ထိစပ်နေပြီးအနောက်ဘက်မှာတော့မူဆယ်နဲ့ကုတ်ခိုင်မြို့နယ်တည်ရှိပါတယ်။တောင်ကုန်းတောက်တန်းနဲ့ရှုံမြောင်းချောင်းမြောင်းတွေပေါ်များပြီးမြေပြန့်ဆိုတာမရှိတဲ့လောက်နေပါတယ်လို့ဆိုပါတယ်
။တရုတ်ယဉ်ကျေးမှုလွှမ်းမိုးတောင်မို့တရုတ်ရန်ဝင်နဲ့တရုတ်ဖုန်းလိုင်းကိုသုံးပြီးတရုတ် TV ကိုကြည့်တဲ့တရုတ်စကားပြောတဲ့ကိုကန့်သားတွေကိုခမားတို့ဟာတရုတ်နိုင်ငံသားမဟုတ်ဘူးမြန်မာနိုင်ငံသားတွေဖြစ်တယ်လို့တရုတ်လိုရှင်းပြရတာဟာအတော်ခက်ခဲတဲ့အလုပ်ပဲလို့လောက်ကင်အမတ်ပြောတာကို Frontier မြန်မာစာဆောင်မှာမေလ23 2020ကနန္ဒဆိုသူကရေးသားပါတယ်လောက်ကင်လွှတ်တော်ကိုယ်စားလှယ်၄ဦးစလုံးဟာကျန့်ဖို့ပါတီဝင်တွေဖြစ်ပါတယ်လောက်ကင်လူဦးရေ 8,000 နီးပါးရှိတဲ့အထက်ကိုကန့်သားက81ရာခိုင်နှုန်းဗမာက15ရာခိုင်နှုန်းရှမ်းက12ရာခိုင်နှုန်းရှိပါတယ်။ကုန်းချိုင်းလူဦးရေ4000ကျော်မှာတော့ကိုးကန့်သား86ရာခိုင်နှုန်းပလောင်21ရာခိုင်နှုန်းဝါက1ရာခိုင်နှုန်းကျော်သာရှိပြီးဗမာလူဦးရေ150လောက်သာရှိပါတယ
်။ကိုးကန့်နဲ့ဆက်ဆံနေတဲ့ဝဒေသနဲ့မိုင်းလားဒေသမှာလည်းတရုတ်ယွမ်ငွေကိုသာသုံးကြပါတယ်။လောက်ကိုင်းနဲ့ကုန်းချိုင်းမြို့နယ်နှစ်ခုပေါင်းမှာလူဦးရေ3000ကျော်ရှိပြီးကိုကန့်သားကအများစုဖြစ်ပါတယ်။လောက်ကင်မှာဗမာ1000လောက်သာရှိလို့ဗမာတွေနေတဲ့လမ်းကိုဗမာတန်းလို့ခေါ်ကြောင်းနန္ဒရဲ့ဆောင်းပါးမှာပေါ်ပြပါတယ်။တရုတ်စာနဲ့ရေးထားတဲ့စိုင်းဘုတ်တွေမှာသက်ပုံအမားနဲ့ရေးထားတဲ့မြန်မာစလုံးတွေကိုတွေ့နိုင်ပါတယ်တဲ့။ဒါပေမဲ့ကစီနိုမှာလောင်းကစားဖို့ယူနန်ဘက်ကလာတဲ့တရုတ်ဥယျာဟာဗမာဥယျာတဲ့3-4ဆလောက်ပိုများနေပါတယ်။2008အခြေခံဥပဒေအရကိုကန့်နေပြီဟာကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်လာပါတယ
်ဘဂပဗမာပြည်ကွန်မြူနတီပါတီကခွဲထွက်တဲ့ဥဖုံကြားရှင်ဟာ1989မှာမြန်မာအမျိုးသားအမှန်တရားနဲ့မျှတမှုပါတီနဲ့ပါတီရဲ့လက်နက်ကိုင်အဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ကိုတီထောင်ပါတယ်လက်နက်ကိုင်လှုပ်ရှားမှုကများတဲ့အတွက် MNDAA ကိုကန့်တပ်ဖွဲ့လို့သာလူသိများကြပါတယ်စီအစိုးရနဲ့လက်တွဲပြီး MNDAA ကိုပုံကန်တဲ့ဘေးစောချိန်အဖွဲ့ကတော့နေကြားစောက်တပ်ဖြစ်သွားပါတယ်။ဒါကြောင့်စစ်ကောင်စီနဲ့ကိုကန့်နေကြားစောက်တပ်ကတစ်ဖက် MNDAA ကိုကန့်တပ်ဖွဲ့ကတစ်ဖက်စစ်ခင်းနေကြတာဖြစ်ပါတယ်။ဒါပေမဲ့မဟာဗျူဟာကျတဲ့မူဆယ်ခရိုင်မုံကိုမြို့နယ်မှာတော့တိုက်ပွဲတွေဖြစ်ပွားတာများပါတယ်။ပြီးခဲ့တဲ့နှစ်နှောင်းပိုင်းကမုံကိုလွင်ပြင်မှာတိုက်ပွဲပေါင်း300လောက်ဖြစ်ပွားခဲ့တယ်လို့ကိုကန့်တပ်ဖွဲ့ပြန်ကြားရေးမှူးကပြောကြောင်းဒီဇင်ဘာ23ရက်နေ့ထုတ် RFA သတင်းမှာအသေးစိတ်ဖော်ပြထားပါတယ
်လွန်ခဲ့တဲ့အနှစ်60လောက်ကစခဲ့တဲ့ကိုကန့်ရဲ့ပြည်သူစစ်တလေကိုစစ်ကောင်စီကဆက်လက်ထိန်းသိမ်းထားပုံရပါတယ် အဲ့ဒီတုန်းကတော့ဘိန်းဘရင်လို့နာမည်ရတဲ့လော်ဆက်ဟန်ဦးဆောင်တဲ့ကာကွယ်ရေးအဖွဲ့ဟာတမတော်နဲ့လက်တွဲပြီးဂိုကန်ဒေသကိုကြီးစိုးပါတယ်။အခုတော့သူတို့ရဲ့နေရာကိုနေကြားဆောင်တက်နဲ့စစ်ကောင်စီတက်ရောက်လာပါတယ်။ဂိုကန်ကာကွယ်ရေးလော်ဆက်ဟန်ဟာစစ်အစိုးရအဆက်ဆက်မှာမဟာမိတ်ကြီးဖြစ်လာပြီးအေရှားဝေါ်ကုမ္ပဏီကိုတီထောင်ပါတယ်။အခုတော့အချမ်းသာဆုံးကုမ္ပဏီဖြစ်လာပြီးနေပြည်တော်တည်ဆောက်ရမှာလဲပါဝင်ပါတယ်။2023ခုနှစ်အသက်80အရွယ်မှာလောစစ်ဟန်ကွယ်လွန်သောအတုပခါနာအကြီးအကျယ်ကျင်းပပြီးထိတ်တန့်စစ်အရာရှိအချို့တက်ရောက်ကြပါတယ်။လောစစ်ဟန်ရဲ့သားစတီဖန်လောဟာသမရဦးသိန်းစင်ရဲ့တရုတ်ပြည်ခရီးမှာသကပြန်အဖြစ်လိုက်ပါရသူဖြစ်ပါတယ်။ဒုစရိုက်လုပ်ငန်းကြောင့်ကြီးပွားချမ်းသာလာတဲ့တာရကဖြစ်ပါတယ်။ကိုကန်ကာကွယ်ရေးဟာစီအစိုးရနဲ့လက်တွဲတဲ့အတွက်ဘိန်းမောင်ခုဘဝကနေအချမ်းသာဆုံးပုံကိုဖြစ်လာတာကိုကိုကနေကြဆောင်တက်တွေအားကြစရာအတူယူစရာဖြစ်နေပုံရပါတယ်ခင်ဗျာ
။တရုတ်မြန်မာနယ်စပ်ကကိုကန်ဒေသအကြောင်းဥအောင်ခင်ကနေမြန်မာအရေးသုံးသက်ချက်မှာတင်ဆက်ထားတာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အပတ်စဉ်ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါရစေ။ဒီသတင်းပတ်ရဲ့ကျမ်းမာရေးခန္ဓာမှာတော့ကျမ်းမာဖို့အာဟာရမျှတအောင်စားသုံးသင့်ပုံတွေကိုတင်ပြထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဂစီဓာတ်နဲ့အစီအငံဓာတ်စားတာကများလွန်းနေပါတယ်။နောက်တခြားလိုအပ်တဲ့အာဟာရဓာတ်တွေကိုလည်းမျှတအောင်မစားတောက်တကြတာမို့ကျမ်းမာရေးထိခိုက်မှုတွေဖြစ်နေတယ်လို့အာဟာရပညာရှင်တွေကဆိုပါတယ်။ဒီတော့ကျမ်းမာရေးကိုမထိခိုက်အောင်ဘယ်လိုမျိုးအာဟာရမျှတအောင်စားသုံးသင့်ပါသလဲ။ဒီကြောင့်အမေရိကန်ပြည်ထောင်စုနယူးယောက်ခေါင်းဆောင်တက္ကသိုလ်ကနိုင်ငံတကာအစာအာဟာရဆိုင်ရာပါမောက္ခဒေါက်တာခင်မောင်ချိုကိုဥဝင်းမြင့်ကမေးမြန်းပြီးတော့တင်ဆက်ထားတာနားဆင်ပါရှင်။
โอเคปาโบคดร.เคมาจูครับเนี่ยสนุรุမြန်မာနိုင်ငံမှာတချို့စားသောက်ပုံတွေကအာဟာရမျှတမှုအားနည်းပြီးတော့ဗောနော်ဒီကျန်းမာရေးထိခိုက်စေနိုင်တာတွေကိုတွေ့ရှိထားတာမို့ကျန်းမာရေးအတွက်ဆရာမကြီးအာဟာရမျှတအောင်ဘယ်လိုရွေးချယ်စားသုံးသင့်တာကိုအဓိကဒီနေ့ပြောမှာမို့ဘာကနေအဓိကစပြီးတော့ရှင်းပြခြင်းလဲဆရာမကြီ
းစီဂျိုကအချိုစားမှာဖြစ်တာမဟုတ်ဘူးခမင်းတွေအများကြီးစားရင်လည်းမလိုလားအပ်တဲ့ဂစီဓာတ်တွေကာဘိုဟိုက်ဒရိတ်တွေအများကြီးပါတယ်နောက်ထပ်အာလူးတွေစားတယ်ပေါင်မုန့်တွေစားတယ်ဂစီဓာတ်ပါတာတွေခေါက်ဆွဲတွေကြားစံတွေဒါတွေဟိုဘက်ပကံအမောက်ကြီးစားပြီးတော့ဒီမိုက်ခရိုနျူထရီယန့်တွေပြောတယ်လူခန္ဓာကိုကျန်းမာရေးကိုကာကွယ်ပေးမယ်ယောဂါကာကွယ်ပေးမယ်အသီးတွေအရွက်တွေကြတော့တခါစားမှခမင်းစားစုံတွေနှစ်စွန်းဟင်းညုတ်ချင်းဟင်းနေရမှာဇွန်းလေးနဲ့သုံးစွန်းအတုတ်ကလေးတစ်ပကံကိုတမိသားစုလုံးဝိုင်းစားအဲအဲ့လိုမျိုးဆိုတဲ့အခါကျတော့တကယ်ခန္ဓာကိုယ်ကြီးလိုအပ်တဲ့ဒီသတ္တုဓာတ်နဲ့ဗီတာမင်စ်နဲ့မီနရယ်တွေပါတဲ့အသီးအရွက်စားသုံးမှုကကြတော့အရန်ကိုနည်းတယ်တကယ်ကိုခုနဒီကစီဓာတ်တွေများတဲ့အချိုဓာတ်တွေများတဲ့အဆီဓာတ်တွေအငံတွေကိုကြတော့ခန္ဓာကိုယ်လိုတာတဲ့အများကြီးအစာပေါင်းများစွာကျမတို့ရဲ့စားသုံးမှုကပိုပြီးစားနေကြတယ်ဒါကြောင့်ဒီနေ့ယောဂဖြစ်နှုန်းကြီးကကိုအရင်ကကျမတို့မိဘတွေလက်ထက်နဲ့ပြန်ရှင်ရင်ယောဂတွေကထူးဆန်းတယ်အဲ့တော့အတိလေးနဲ့ကတ်ပြီးတော့စားမယ်ဆိုရင်အစာတောက်တွေအားလုံးကစားလို့ရတယ်။ဒါကြောင့်ဘယ်အစာတောက်ကမှမကောင်းတဲ့အစာတောက်လို့ကျမတို့ဘယ်တော့မှမပြောဘူး။အဲ့တော့ကိုယ့်ရဲ့ရွေးချယ်မှုနဲ့ကိုကဒါသုတေသနတွေတွေ့ရှိကြည့်အရာဒါပေမဲ့လိုက်လို့ရမှာကတူးချင်းတယောက်ချင်းနဲ့ပဲဆိုင်တယ
်။ဟုတ်ကဲ့ဆင်ပါ။အဲ့တော့ဘယ်လိုစားတယ်လဲဆင်ပါ။ကို
ယ့်ရဲ့စားတောက်ကလေးကိုကိုယ့်ရဲ့ဝင်ဝင်နဲ့ချင့်ချင်ပြီးတော့စီကံလေးနဲ့စနစ်တကျစားမယ်ဆိုရင်ကျမတို့ပြည်သူတွေကဒါကျမ်းမာဒုက္ခကိုခံစားကြရမှာ။ဒါကြောင့်ဒီကျမ်းမာရေးဆိုတာမဟုတ်ဘဝကြာလာတာမဟုတ်ဘူး။ကျမတို့နေ့စဉ်နေ့စဉ်လူတယောက်မှာတစ်ပေါက်ပဲပါလေဒီပါဇက်သေးကိုထဲတဲ့အစားအသောက်တွေကစီးနဲ့ကမ်းနဲ့စနစ်တကျအုံနောက်ကနေပြီးတော့ဘယ်ဟာကတော့စားတင်တယ်ဘယ်ဟာမစားတင်ဘူးကိုယ်ခန္ဓာကိုယ်အကြောင်းကိုသိတာကိုယ်ပဲဖြစ်တယ်ဆံဝင်ရမသိဘူးဆံဝင်ရဒိုင်ယာဂနိုစ်လုပ်ပြီးမှအဖြေထုတ်ပြရတာအဲ့ဒါကိုယ့်ကိုယ်ကိုအတိဆုံးကကိုယ်ပဲဖြစ်တဲ့အတွက်ကိုယ်ခန္ဓာကိုယ်လေးကိုအစားအသောက်တွေကိုမနေ့စာညစာနေ့ကင်းစာဒီကြားထဲမှာဒီစာစားမယ်ဆိုရင်လည်းစနစ်တကျအဲ့တော့ဘာစားတာလဲဆိုတာဘလောက်များများကိုဘယ်နှကြိမ်ခဏကစားတာလဲဆိုတာကပို့ပြီးတော့အရေးကြီးပါတယ်လို့
ဟုတ်ကဲ့ဆရာမဘလို့အတိအကျစားတယ်လဲဆရာမဒီနေရာမှာလေအ
ဲ့တော့သူတွေကအခုဆိုရင်ပိတ်ပန်ကြီးမကြတဲ့သတင်းအချက်လက်တွေကို misleading ပေါ့ဒါမျိုးတွေကို Facebook ကိုအချိန်တနာရီလောက်အချိန်ပေးလိုက်တယ်အဲ့တည်းမှာကြိုက်တဲ့လူကကိုယ့်ရဲ့ audience ကိုကြိုက်တဲ့အတိုင်းပိတ်ပန်ကြီးမကြရေးထားတာလေးတို့ဒီလိုပဲပျော်ပျော်လေးဖတ်လိုက်တယ်သို့တော်လည်းကို့အတွက်ကတဲ့ပိတ်ပန်ကြီးကြလားမကြလားလိုက်နာတင်လားမလိုက်နာတင်ဦးလားဆိုတာကိုတော့တိတ်မစင်စားကြဘူးပေါ့နော်သို့တော်လည်းပဲ analytical scale လို့ပြောတဲ့ခွဲခြမ်းစိတ်ပြတဲ့အထူးသဖြင့်ကျမတို့အားရပိုင်းဆိုင်ရာသတင်းတွေကအရန်ကိုအရေးကြီး ြီးပါတယ်သူတည်တနာပေါ်မှာတွေ့ရှိပြီးမှကျမတို့ကကောက်ချက်ချပြီးပြောလို့ရတာကအမှန်ဆုံးဖြစ်တယ်အနည်းငယ်အကင်းဆုံးဖြစ်တယ်ပေါ့နော်ကျမတို့ရဲ့ရိုးရာယုံကြည်မှုတွေအရဟာဟိုဟာဆိုင်ဟိုဟာဖြစ်တယ်ဒီဟာဆိုင်ဒီဟာဖြစ်တယ်ဆိုကျမတို့ကအဲ့လိုမျိုးတွေစားလိုက်မယ်ဆိုရင်တိတ်ပန်နေကြကြကျမတို့ကလက်ခံပေးလို့မရတဲ့အတွက်အဲ့လိုမျိုးအဖြေလဲထုတ်ပေးလို့မရဘူးကောက်ချက်လဲချပေးလို့မရဘူးအဲ့တော့ကျမတို့ကအကောင်းဆုံးကတော့တိတ်ပန်နေကြတွေးရှိလာတဲ့အဖြေတွေကကြတော့အပားနေတဲ့ဘဝအနည်းငယ်ကင်းတဲ့ဒီယောဂတွေနဲ့ဆက်ဆက်နေတဲ့ဟာတွေကိုအကောင်းဆုံးကာကွယ်တဲ့နည်းစနစ်ဖြစ်တယ်ပေါ့
ဟုတ်ကဲ့အဲ့ဒီတော့သိပ္ပံနေကြအောင်စားတဲ့ပုံကိုရှင်းပြပေးပါလားဆရာမ
ကိုယ့်ရဲ့ဒေသမှာထွက်တဲ့ကျမတို့မှာထွက်တဲ့စံတွေရှိတယ်ပဲမျိုးစုံတွေရှိတယ်ငပိငချောင်းငပြားရီတွေရှိတယ်မယုတ်သီးတွေရှိတယ်ဟင်းသီးဟင်းရွက်တွေအမျိုးပေါင်းရာနဲ့ချီပြီးတော့ရှိတယ်ရာတီလိုက်ပေါ်လာတဲ့ဒီအသီးနှံတွေကိုကိုကတကယ်ကိုစိတ်ရှိလက်ရှိနဲ့ခေါင်းထဲမှာစဉ်းစားပြီးတော့ကိုယ့်ရဲ့ဝင်ဝင်နဲ့ချင်းချင်းပြီးတော့အနည်းဆုံးဘိုင်းလေးပဲချစ်ဆာဆာချင်းလေးပဲဆာဆာဟင်းညိုလေးပဲဆာဆာဟင်းရွက်ဒီထဲမှာအနည်းဆုံး၅မျိုး၇မျိုးလောက်ရာသီပေါ်အသီးရွက်ကလေးတို့အထူးသဖြင့်အယောင်ပေါ့နော်အစင်းယောင်လိမ္မော်ယောင်အဝါယောင်အနီးယောင်ဒီလိုပါတဲ့အသီးရွက်ကလေးတို့အရွက်စားမလားပင်စီစားမလားအမြင့်ကိုစားမလားဆိုဒါလေးတို့ကိုရွေးချယ်ပြီးတော့ကိုယ့်ရဲ့ကိုကရွာမှာနေရွာမှာရနိုင်တဲ့ဟာမြို့မှာနေမြို့မှာရနိုင်တဲ့ဟာလေးတို့အသိပညာဘဟုတုတ္တလေးတွေရအောင်လေ့လာပြီးတော့အဲ့လိုစီစဉ်တကြတင်းလာတင်းငွေတွေတပတ်ခုနှစ်ရက်ကိုကိုမိသားစုတွေပြင်းလဲမသွားရအောင်တနေ့တစ်မျိုးလေးတွေချင်းဟင်းဟင်းညိုအတုပ်ဟိမဲ့ဆီလိုလက်လက်ဆက်ဆက်စားမလားအစင်းကြော်လေးကြော်စားမလားဆိုဒီလိုလေးတွေစီကံတကြလုပ်မယ်ဆိုရင်ဒါမိသားစုတိုင်းကခန္ဓာကိုယ်ကြီးတကယ်လိုအပ်နေတဲ့ micro nutrient ဆိုတဲ့အခုမြန်မာပြည်မှာအချို့တဲဆုံးဖြစ်တဲ့ vitamins နဲ့ minerals တွေကိုရမယ်ဆိုရင်ဒါယောဂကိုကာကွယ်နိုင်မှာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုစားတာရဲ့နောက်အကျိုးဆက်ဆိုရော
အဲ့လိုတွေစားလိုက်တော့မှဆိုတော့အများကြီးစားမိနေတဲ့ထမင်းတွေလည်းအများကြီးမစားမိတော့ဘူးပြီးရင်ခောက်ဆွဲကြော်တွေကြာစံကြော်တွေမှလည်းခုနစားငံတက်ကြီးလွန်ကဲနေတဲ့ပဲငပြားရီတွေခယူစီတွေငားငပြားရီတွေစီချက်တွေမယုတ်သီးမှုန်တွေပဲမှုန်တွေဒါတွေကမှုတ်တက်နေလား expire ဖြစ်နေလားဘမားမှကြည့်လို့မရတဲ့အတွက်ဆိုဒါမျိုးတွေကိုလည်းကိုကရှောင်းနိုင်သမျှရှောင်းလျှော့နိုင်သမျှလျှော့ကိုယ့်ရဲ့တကယ်ကိုဟိုလက်လက်ဆက်ဆက်အသီးရွက်တွေကိုဟိုဒါစနစ်တကျစားမယ်ဆိုရင်ခန္ဓာကိုယ်လိုအပ်တဲ့အာဟာရတွေကအများကြီးရမှာခုတော့ပေါ့ပေါ့လေးပဲတွက်ပြီးတော့ကြိုက်ရအောင်စားတယ်ဟိုကကစုံရက်ကလေးတစ်ပွဲကြော်ရင်တော့ခယူစီနှစ်ဆုံးသုံးဆုံးလောက်ထည့်ကြော်တယ်ချိုချိုငန်ငန်လေးဆိုတော့အဲ့ခယူစီဒီခယူအကောင်လေးကညှစ်ထုတ်ထားတယ်ခယူစီမဟုတ်ဘူးဆိုတာဘယ်သူမှမတွေးမကြည့်ဘူးဒီခယူစီဒီပလင်းကိုပတ်ဆက်2000နဲ့ပေးဝယ်တယ်ဆိုရင်ခယူအကောင်ပေါင်းတသိန်းလောက်ကိုညှစ်ထုတ်မှဒီပလင်းဒီပလင်းကနေရတယ်ဆိုတာမသိဘူးအဲ့တော့ခယူစီဒီပလင်းမှာစုံတစုံစားလို့ရှိရင်ဒီအစားငံတက်ကြည့်ဒီ150 mg လောက်ပါတယ်ဆိုတာလည်းမသိဘူးအဲ့တော့ငားငပြားရီတစုံစားရင်စားငံတက်တွေဒီ1800 mg လောက်ပါတယ်ဆိုတာလည်းမဖတ်ကြအောင်အဲ့တော့မွေးငါးတစ်ပွဲစားရင်ကျမကြီးနဲ့ညညွတ်တော်လဲငပြားရီကိုပလင်းနဲ့လှုပ်လှုပ်လှုပ်ပြီးထဲတော့ကိုယ်ခန္ဓာကိုယ်မှာမလူလာတဲ့ငပြားရီလွန်ခဲ့တဲ့အတွက်စားပြီးရင်သွေးတိုးတယ်သွေးတိုးတယ်အိတ်ငိုက်တယ်အိတ်ချင်တယ်အဲ့တော့ကိုယ့်ရဲ့ဒီအစားအသောက်ကလေးတွေမှာစနစ်မကျမှုကြောင့်ကိုကယောဂတွေကိုဝယ်ယူမိတယ်လို့ဖြစ်သွားတယ
်ဟုတ်ကဲ့ဆရာမနောက်ဆုံးရောအစားအသောက်နဲ့ပတ်သက်ပြီးတော့သတိပြုသင့်တာ
ဆိုဆိုကပြောတယ်အငံဓာတ်လွန်ကဲတာတွေနဲ့အဆီဓာတ်လွန်ကဲတာတွေအဲ့တော့စီမြုပ်ကြော်ထားတာတွေအခုခင်မိလာတဲ့မြို့ကွာကလေးတွေကစက်သားဆိုမြုပ်ကြော်ထားတဲ့စက်သားမြုပ်ကြော်တွေခုနမြုပ်ကြော်ထားတဲ့ဒိုနတ်တို့လိုဟာမျိုးတွေဒါမျိုးတွေကိုစတိုင်လုပ်ပြီးစားကြတဲ့အခါဒါအင်မတန်မှရှောင်တဲ့နဲ့လျှော့တဲ့နဲ့အထက်မှာပါပါတယ်လို့စားကြည့်ရင်တော့တစ်နှစ်တစ်ခါလောက်တငယ်ချင်းတွေနဲ့စားတာမျိုးဒါမှမဟုတ်6လမှတစ်ခါလောက်ကြက်ကြော်စားတာမျိုးတို့ဒိုနတ်စားတာမျိုးဆိုရင်ဒါဆိုရင်နည်းနည်းစဉ်းစားလို့ရတယ်အခုကဒါမျိုးတို့မကြာခဏစားပြီးတော့ပမာဏများများစားမယ်ဆိုရင်ဆဆောကကျမတို့ပြောတယ်အခုဖော်ပြလို့ရတဲ့ဒီတွေးတို့ကြောက်ကစီဂျိုးနှလုံးဆိုတာဒါပြောဒီထက်နောက်ထပ်ခက်ဆန်တဲ့ယောဂါတွေအများကြီးရှိသေးတယ်အဲ့ဒါဆိုရင်ကျမတို့ကတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုအားကိုးနေရတယ်ဒီလူငယ်တွေကမကြမ်းပါဘူးဆိုရင်ကျမတို့ကဘယ်တိုင်းပြည်ကိုပဲကြည့်ကြည့်တိုင်းပြည်တိုးတက်မှုကိုဒါကူညီရမရောက်ဖဲနဲ့ဒါဆုပ်ယုပ်တဲ့နေရာမှာပဲပွားပြီးတော့ပါဝင်နေရရောက်ပါတယ်လို့ဒါကြောင့်မို့လို့ကိုပစံနဲ့ကိုစားတော်ကြလဲစနစ်တကျစားခြင်းဟာကိုမိသားစုတိုးတက်မှုကိုရက်ကွယ် community နဲ့ကိုတိုင်းပြည်တိုးတက်မှုကိုကူညီရရောက်ပါတယ်လို
့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကျမ်းမာရေးမထိခိုက်အောင်အဟာရမျှတအောင်စားတော့နီးကိုဝင်းမင်းတင်ဆက်ပေးခဲ့တဲ့ကျမ်းမာရေးခန်းနာပါရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်တိုင်းရင်းဒေသကနောက်ဆုံးရအဖြစ်အပျက်တွေကို FEB ရတိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာနားဆင်ပါရှင်
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တာဝန်ရှိသူတယောက်ရဲ့အမဖြစ်သူကိုစစ်ပတ်ရေးရာလုံခြုံရေးတပ်ဖွဲ့ကဖမ်းဆီးသွားပြီးတော့မောင်ဖြစ်သူနဲ့လဲလှယ်ဖို့ပြောဆိုခဲ့ပါတယ်လီမုန်တိုင်းကြောင့်ပျက်စီးသွားတဲ့တင်းမဘုံတော်ကြီးအကြောင်းကိုပြန်လည်ပြုပြင်ခွင့်ရဖို့တင်းမဆရာတော်ကစာရေးထုတ်ခဲ့တယ်ဆိုတာနဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ဥက္ကဋ္ဌဟောင်းခွန်ထွန်းဦးကွယ်လွန်သွားတာဟာဖက်ဒရယ်ပြည်ထောင်စုအတွက်နင့်နာဆုံးရှုံးမှုကြီးတစ်ရပ်ဖြစ်တယ်လို့ပြောဆိုလိုက်တဲ့အကြောင်းတွေကိုကြားကြရမှာပါ
ကျမကနန်းဟောင်းမှာရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းမူဆယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ရဲ့အမဖြစ်သူကိုစစ်ပတ်ဆိုင်ရာလုံခြုံရေးတပ်ဖွဲ့စရဖကဖမ်းဆီးသွားပြီးမောင်လေးဖြစ်သူနဲ့လာလဲဖို့မိသားစုဝင်တွေကိုပြောဆိုလိုက်ပါတယ်မူဆယ်မြို့45ကုန်းဟွန်မွန်ညက်ကွက်ကအွန်လိုင်းမှာရွှေထည်ပစ္စည်းရောင်းနေတဲ့အသက်29နှစ်အရွယ်မတ်နွေးရတနာနယ်ဆိုသူကိုမေလ1ရက်နေ့ကမူဆယ်မြို့စစ်ပတ်ရေးရာလုံခြုံရေးတပ်ဖွဲ့စရဖကရွှေဝဲလို့လိမ့်လေချင်းဆိုပြီးတဲ့နောက်ဖမ်းဆီးထားလိုက်တာဖြစ်တယ်လို့မိသားစုဝင်နေတဲ့နီးစပ်သူတယောက်ကပြောပါတယ်အဲ့ဒီနောက်သူမရဲ့မောင်ဖြစ်သူမူဆယ်ပြည်သူ့ကာကွယ်ရေး PSDA တပ်ဖွဲ့ရဲ့တိုက်ရင်မှုဆိုသူနဲ့လာလဲမှပြန်လွတ်ပေးမယ်လို့ရဲတပ်ဖွဲ့ကပြောဆိုထားပြီးလက်ရှိမှာသူမကိုမူဆယ်မြို့မှရဲစခန်းမှာဖမ်းဆီးထားတယ်လို့သိရပါတယ်မူဆယ်မြို့မှာတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်သူတို့ကိုစန့်ကျင်တဲ့လူငယ်တွေအယောက်40ကျော်ကိုဖမ်းဆီးထိန်းသိမ်းထားပါတယ်
ရခိုင်ပြည်နယ်မှာရေမုန်တိုင်းကြောင့်ပျက်စီးသွားတဲ့ကြောက်တော်မြို့နယ်ဒီမဘုံတော်ကြီးကျောင်းကိုပြန်လည်ပြုပြင်ခွင့်ရဖို့နောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုမေလ2ရက်နေ့မှာဒီမဆရာတော်ကစာရေးတောင်းဆိုလိုက်ပါတယ်။ဧပြီလ20ရက်နေ့ကတိုက်ခိုက်ခဲ့တဲ့မုန်တိုင်းငယ်ကြောင်းနှစ်ပေါင်း100ခန့်ရှိပြီဖြစ်တဲ့ဒီမဘုံတော်ကြီးကျောင်းအထက်ပုံအဆင့်သွတ်မိုးတွေပျက်စီးသွားတာကြောင့်ပြုပြင်ခွင့်မရရင်မိုးရာသီမှာလုံးဝပျက်စီးသွားနိုင်တဲ့အတွက်ဆရာတော်ကိုယ်တိုင်ဦးစီးပြီးပြုပြင်ခွင့်ပြုဖို့အဲ့ဒီစာမှာရေးသားထားပါတယ်။အင်ဂျင်900ကျော်ရှိတဲ့ကြောက်တော်မြို့နယ်ကတင်းမကျေးရွာနီးမှာ2020ခုနှစ်မတ်လကရခိုင်တပ်တော် AA နဲ့စစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့ပြီးလူနေအိမ်100ကျော်လဲမီးရှို့ခံခဲ့ရပါတယ်အခုချိန်ထိရွာနီးကတောင်ရှိတောင်မှာစစ်အစိုးရတပ်ဖွဲ့တွေနေရာယူထားတဲ့အတွက်ရွာပြန်ခွင့်ရဖို့အာဏာပိုင်တွေကိုအကြိမ်ကြိမ်တောင်းဆိုပေမဲ့ကျေးရွာသားတွေရွာမပြနိုင်ပဲဒုက္ခတဲ့စခန်းတွေမှာခိုးလုံနေကြရပါတယ်
မွန်မြင်းနယ်ရေးမြို့နယ်စံပြကြီးွာနဲ့နင်းစုံကြီးွာကြားမှာဧပြီလ29ရက်နေ့ညနေ4နာရီခန့်ကစစ်ကောင်စီတပ်နဲ့လက်နက်ကင်အဖွဲ့တို့ပစ်ခတ်မှုတိုက်ပွဲတွင်အမျိုးသမီးတဦးတနတ်တန်ရာနဲ့တိတ်ဆုံးခဲ့တယ်လို့ဒေသခံတွေစီကသိရပါဗျ။အဲ့ဒီသားတဲ့အမျိုးသမီးဟာမိသားစုနဲ့အတူမိဘစီကိုအလဲပြန်လာစဉ်ပစ်ခတ်မှုကြောင့်ဦးခေါင်းမှာကြီထိမှန်တိတ်ဆုံးခဲ့တာဖြစ်တယ်လို့သိရပါဗျ။အဲ့ဒီနေ့နနက်ပိုင်းမှာစစ်တပ်ကနေကားခုနှစ်စီးနဲ့တံဖြူစရက်မျိုးကနေရေးမျိုးကိုစင်းလာစဉ်ရေးမျိုးနဲ့ကနင်ကမော့ကျေးရွာအနီးအရောက်ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA နဲ့တောင်ညိုပြည်သူပျောက်ကြားတပ်ဖွဲ့တို့ပူးပေါင်းခြုံခိုးပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီပစ်ခတ်မှုမှာစစ်တပ်ဖက်ကတပ်သားတဦးတည်ဆုံးပြီးနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မွန်ပြည်နယ်တောင်ညိုပြည်သူပျောက်ကြားတပ်ဖွဲ့ကထုတ်ပြန်ထားပါတယ်
။ရှမ်းပြည်မြောက်ပိုင်းနောက်ခမ်းမြို့မှာရွာထဲကိတ်စခန်းထိုင်ပြီးဒေတာထွက်ကုန်တင်ကားတွေစီကနေအခွန်အဆမတန်ကောက်ယူနေတဲ့ရဲကိတ်ကိုအမိမတီလက်နက်ကန်ဖွဲ့ဝင်ရောက်ပစ်ခတ်လို့ရဲ3ယောက်တေဆုံးသွားပါတယ်။မေလ3ရက်နေ့ည8နာရီအချိန်နောက်ခမ်းမုံကြီးကားလမ်းပေါ်ကငွိုင်းအင်ရွာမှာရှိတဲ့ရဲကိတ်စခန်းကိုလက်နက်ကန်ဖွဲ့ကဝင်ရောက်ပစ်ခတ်ခဲ့တာပါ။အဲ့ဒီကိတ်စခန်းမှာရဲမွန်းရင်နဲ့အခွန်ဌာနကပူးပေါင်းထိုင်လာတာ10နှစ်လောက်ရှိပြီဖြစ်ပါတယ်။ဒီကိတ်တွေဟာတရားဝင်ဆောက်ထားတဲ့ကိတ်မဟုတ်ပေမဲ့ဒေတာထွက်ပြောင်းကြံတင်တဲ့ကားတွေထော်လာကြီးတွေကိုတင်းကျပ်စစ်ဆေးပြီးအခွန်ဆမတန်ကောက်တာကြောင့်လယ်တမားတွေကုန်တယ်တွေအတွက်အခက်ခဲတွေနဲ့ကြုံတွေ့နေရတယ်လို့ဒေတာခန့်တွေကပြောပါတယ်
တိုက်ပွဲဖြစ်ပွားနေတဲ့ကရင်ပြည်နယ်ကြိုင်းအင်းစိတ်ကြီးမြို့နယ်ဝင်းရော်ဒေသမှာစစ်ကောင်စီတပ်ကနေဒေသခံစစ်ရှောင်တချို့ကိုဖမ်းဆီးရိုက်နေတာတွေလုပ်နေပါတယ်။ဖမ်းဆီးရိုက်နေခံရတဲ့အထဲမှာခလဲကျေးရွာအုပ်စုမှာရှိတဲ့ဒေသခံ10ဦးကိုတော့စစ်ကောင်စီကရိုက်နေတာကြောင့်ဦးခေါင်းနဲ့ခြေလက်အင်္ကာဒဏ်ရာပြင်းထန်ရရှိခဲ့ပါတယ်။တိုက်ပွဲဖြစ်တဲ့အချိန်ဒေသခံတချို့ကကျင်းပုံးထဲမှာပုန်းနေရင်စစ်ကောင်စီတပ်ဖွဲ့ဝင်တွေကလာရောက်ခေါ်ထုတ်ရိုက်နှက်တာရှိသလိုကြိုးနဲ့ချီပြီးဖမ်းဆီးရိုက်နှက်တာတွေလည်းရှိနေပြီးနေအိမ်ထဲကအဖိုးတန်ရွှေငွေတချို့ကိုလည်းအတ္တမယူသွားတာရှိတယ်လို့ဒေသခံတဦးကဆိုပါတယ်။တခုနိုင်ရွာမှာပြီးခဲ့တဲ့ဧပြီလ23ရက်နေ့ကကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့စစ်ကောင်စီတပ်ကြားနှစ်ဖက်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်လက်ရှိဒေသခံ3000ကျော်စစ်ဘေးတိမ်းရှောင်နေရပါတယ်။
အခုသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ဥက္ကဋ္ဌအဖြစ်နှစ်ပေါင်း30ကျော်တာဝန်ယူခဲ့တဲ့ဝါရင့်နိုင်ငံရေးသမားခွန်ထွန်းဦးအသက်89နှစ်ဟာဧပြီလ30ရက်နေ့မွန်းလွဲပိုင်းအချိန်မှာရန်ကုန်မြို့မှာရှိတဲ့သူ့ရဲ့နေအိမ်မှာကွဲလွန်သွားခဲ့တဲ့အပေါ်ဖက်ဒရယ်ပြည်ထောင်စုကိုတိဆောက်ဖို့လိုလားတဲ့တိုင်းသားတွေအတွက်နေနာဆုံးရှုံးမှုကြီးတရက်လို့ဆိုကြပါတယ်။ဒီအကြောင်းကိုတော့မိကလျာမွန်ကစူးစီးတင်ဆက်ပေးထားပါတယ်။
ဖက်ဒရယ်ပြည်ထောင်စုကိုဗမာပါဝင်ရှစ်ပြည်နယ်နဲ့တိဆောက်တဲ့မှုကိုယတိပြက်ပြောဆိုခဲ့တယ်လို့SNLD ပါတီ32နှစ်ပြည့်အခမ်းအနားမှာရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးကခုလိုပြောကြားခဲ့တာပါ
1990ပါတီဆိုအထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်တန်းခဲ့တဲ့ပါတီပေါင်း90ရဲ့ပါတီရှိခဲ့ပါတယ်အဲ့ဒီတည်းမှာ1949ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်တိုးစွဲဖို့ပေါ်ပြခဲ့တဲ့နိုင်ငံရေးပါတီခုနှစ်ခုရှိပြီးအဲ့ဒီတည်းမှာကျွန်တော်တို့ရဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့ပြည်တော်စုတိုင်းရင်းသားလူမျိုးများဒီမိုကရေစီအဖွဲ့ချုပ် UNLD ဆိုတဲ့ပါတီနှစ်ခုကလာပြည်တော်စုကြီးကိုရှစ်ပြည်နယ်ထားရှိဖွဲ့စည်းဖို့ယတိပြဖော်ပြခဲ့ပါတယ
်ခွန်ထွန်းဦးဟာ SNLD ဥက္ကဋ္ဌတာဝန်နာမကပဲတိုင်းရင်းသားပါတီ73ခုနဲ့ဖွဲ့စည်းထားတဲ့စီးလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမှာဟာမဲ့UNA နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီ UNDP တို့ရဲ့နာယကအဖြစ်လဲတာဝန်ယူခဲ့ပါတယ်။လက်ရှိမှာဖက်ဒရယ်ရေးလှုပ်ရှားတဲ့တိုင်းရင်းသားခေါင်းဆောင်တွေတဖြည်းဖြည်းနဲ့ကုန်သွားပြီလို့ UNA တွင်းရင်းမှူးဦးမျိုးကျော်ကအခုလိုပြောပါတယ်
။အခုခါတော့ဒီတိုင်းရင်းသားခေါင်းဆောင်တွေဖက်ဒရယ်ရေးလှုပ်ရှားတဲ့လူတွေကတော့တဖြည်းဖြည်းနဲ့ကုန်လာပြီပေါ့လေ။ဒီထက်မှလည်းဥက္ကဋ္ဌဟာအရေးပါတဲ့ပုံကူတူဖြစ်တယ်။တဖြည်းဖြည်းရှားပြီးကျွန်တော်တို့အခုပေါ်ဆောင်နေတာကနေပြီးတော့နောက်ပင်လုံးကိုအခြေခံတဲ့60တိချမ်းမှုကိုအခြေခံပြီးတော့လှုပ်ရှားကြတာဖြစ်တဲ့ဒီချိန်မှာတကယ်ရှိကမမမမရတ္တိပေးတဲ့ခွန်ထောင်းဦးလိုပုံကူမျိုးဆုံးရှုံးလာတဲ့အတွက်မှာတော့ကျွန်တော်တို့တိုင်းရင်းသားတွေကတော့အစားထိုးလို့မရအောင်ဆုံးရှုံးမှုတရားလို့ပြောရှင်းပါတယ
်။ထို့အတူခွန်ထောင်းဦးဟာစစ်ကောင်စီကပေးတဲ့ဖက်ဒရယ်ကိုဘယ်တော့မှလက်ခံတဲ့ပုံကူမျိုးမဟုတ်ဘူးလို့အဖြတ်သိမ်းခံမော်မျိုးသားဒီမိုကရေစီအဖွဲ့ MNDF မှာ1990ရွေးကောက်ခံမတူဖြစ်တဲ့နိုင်တောင်းချိန်ကအခုလိုဆိုပါတယ်
။သူကမွန်ပါတီ၊သူကရှမ်းပါတီ၊ FNL ပါတီအတူတူပဲလုပ်ခဲ့တာပေါ့။သူကအလုံးတော်တဲ့ပုဂ္ဂိုလ်တယောက်ပေါ့။ဆိုကြပါစို့အာနာချက်ကိုသူတို့ပေါက်ကံပေါ့။သူကဖတ်အရပါအစိုးရနဲ့ဒီဖက်ထရယ်ပဲတွားမယ်။ဒီချက်ကောင်ပြီးတော့ပြေးတဲ့အဲဒီဘာမှလက်ခံမှာမဟုတ်ဘူ
း။ဝါရည်နိုင်ငံရေးခေါင်းဆောင်ဦးခွန်ထိုးဦးဟာ1990ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တဦးလက်ဖြစ်ပြီး၎င်းရဲ့နိုင်ငံရေးလှောက်ရှားမှုတွေကြောင့်နဝတစစ်ဆွေးရလက်ထက်မှာထောင်နာ290ကျော်ချမှတ်ခံခဲ့ရပါတယ်ရှင်
။ဆက်ပြီးတော့ကချင်ပြည်နယ်ဖက္ကမြို့နယ်မှာရှိတဲ့လုံခင်းမော်ပုံကျေးရွာမှာစစ်ကောင်စီတပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးဒေသခံအမျိုးသား2ယောက်သေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းကိုတော့ကျွန်မအမီကနေတင်ဆက်ပေးထားတာဖြစ်ပါတယ်။မေလ3ရက်နေ့ည8နာရီခွဲအချိန်လောက်မှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်လိုက်တဲ့အတွက်ဖက္ကမြို့နယ်ကမော်ပုံကျေးရွာမှာရှိတဲ့စောင်းရသည်ထမင်းဆိုင်ကိုထိမှန်ပြီးတော့ဆိုင်းပိုင်ရှင်ဖြစ်သူနဲ့ထမင်းလာဝယ်တဲ့သူတယောက်တို့ထိမှန်ပြီးတော့တေဆုံသွားတယ်လို့တေဆုံသူဆိုင်းပိုင်ရှင်နဲ့ဆွေမျိုးတော်ဆက်သူအမျိုးသားတယောက်ကပြောပါတယ်
ဒီကြီးရလဲဆိုတော့အမဆေးရောက်ဝဲလို့အမဈေးရောက်ပြီးနဲ့အဲ့လိုလက်နဲ့ကြီးကြခဲ့တဲ့ကြခဲ့တော့အမမျိုးကအမကိုချင်းပြီးဆုံးသွားတယ်။ဟိုမျိုးတို့ကျွန်တော်တို့အကြောင်းလမ်းကြတော့အဲ့မှာကျွန်တော်တို့ရောက်ခဲ့တော့ဆန်းဆန်းမှာမျိုးကအမကိုချင်းပြီးဆုံးသွားတယ်။အမ
စစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်စောင်းရသည်ထမင်းဆိုင်ပိုင်ရှင်အသက်63နှစ်အရွယ်ဦးယုံကွေနဲ့ဈေးဝယ်သူအသက်45နှစ်အရွယ်ဦးမောင်တိုးတို့နေရာမှာပဲပွဲချင်းပြီးတေဆုံးသွားခဲ့တာဖြစ်ပါတယ်။လက်နက်ကြီးတန်၄ချက်လောက်ကြားရပြင်နောက်လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့နေရာကိုတွားရောက်ကြည့်ရှုခဲ့ကြပေမဲ့လုံခြုံရေးအရာမေလ၄ရက်နေ့မနက်မှပဲတေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုကောက်ယူခဲ့ကြရတယ်လို့စံခါလူမှုကူညီရေးအသင်းတာဝန်ရှိသူတယောက်ကပြောပါရယ်လက်နက်ကြီးပစ်ခတ်မှုကိုဘယ်သူဘယ်ဝါကဘယ်နေရာနေပစ်ခတ်လိုက်တယ်ဆိုတာကိုအတိအကျမသိရသေးပေမဲ့လည်းမော်ပုံကြီးရွာနဲ့တမိုင်ခွဲလောက်အကွာမှာရှိနေတဲ့အကျဉ်းထောင်ဘက်ကပစ်လိုက်တာဖြစ်နိုင်တယ်လို့ဒေသခံတွေကခန့်မှန်းပြောဆိုနေကြပါရယ်လက်နက်ကြီးကြီးထိမှန်တေဆုံးမှုနဲ့ပတ်သက်ပြီးဘသူမှလည်းလာရောက်ကြည့်ရှုတာစစ်ဆေးတာအရေးယူပေးတာတွေမရှိဘူးလို့မိသားစုဝင်တွေကပြောပါတယ်။
အဲ့လိုမျိုးတော့မရှိဘူးက ့ရောင်မားမားလို့လို့တော့မရှိဘူး။အဲ့ဒါကြောင့်တက်တော့ကတော့တစုံပြာမားလို့လာတာဝန်ယူအားလည်းမရှိဘူး။အခြားဘာမှလူပဲကတော့ကုညာတော့မရှိဘူး။အန်ဒီပြီးဖို့ပဲရှိရတယ်။
ဖကန့်မြို့နယ်အတွင်းဖကန့်ကန်စည်းမှရှိတဲ့စစ်ကောင်စီတပ်ကုန်းတွေကနေလည်းနေရအနှံ့ကိုလက်နက်ကြီးတွေနဲ့မကြာခဏရန်တမ်းပစ်ခတ်လို့ရှိပေမဲ့အခုမော်ပုံကျေးရွာအတွင်းကြားရောက်ပေါက်ကွဲပြီးတော့ပြည်သူထိခိုက်ဒေဆုံးမှုကပထမဆုံးအကြိမ်ဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်ရှင်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပ
ါရှမ်းပြည်မြောက်ပိုင်းမူဆယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တာဝန်ရှိသူတယောက်ရဲ့အမဖြစ်သူကိုစစ်ဖက်ရေးရာလုံခြုံရေးတပ်ဖွဲ့စရဖကဖမ်းဆီးသွားပြီးမောင်လေးဖြစ်သူနဲ့လဲလှယ်ဖို့မိသားစုဝင်တွေကိုပြောဆိုခဲ့ပါတယ်လေမုံတိုင်းကြောင့်ပျက်စီးသွားတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တင်းမပုံတော်ကြီးကျောင်းကိုပြန်လည်ပြုပြင်ခွင့်ရဖို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူကိုတင်းမဆရာတော်ကစာရေးတောင်းဆိုလိုက်ပါတယ်
။သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပါ။
FB ရတိုင်းရင်သတင်းတော်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြာသပတေးညညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်တောက်ကြမနေ့ခင်းမှလည်းတစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အစီအစဉ်တွေမကြခင်အဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့တင်ပြပေးကြပါတယ်ရှင်။ကမ္ဘောဒီးယားနိုင်ငံမှာမနက်ဖြန်ကျင်းပမဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးအာဆီယံညှိနှိုင်းဆွေးနွေးပွဲကိုတက်ရောက်ဖို့မြန်မာစစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်နဲ့အဖွဲ့ကမ္ဘောဒီးယားနိုင်ငံကိုရောက်ရှိနေပြီဖြစ်ပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ပရက်စခွန်ရဲ့ဖိတ်ကြားချက်အရတွားရောက်တာဖြစ်တယ်လို့မြန်မာအသံကကြေညာပါတယ်။မြန်မာနိုင်ငံအတွက်အာဆီယံလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းအတွက်ဒုတိယအဆင့်ညှိနှိုင်းမှုဖြစ်တယ်လို့မြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်ကဖော်ပြပါတယ်။ဒီအစည်းအဝေးဟာအကူအညီလိုအပ်နေသူအလုံးကိုတပြေးညီထောက်ပံ့နိုင်ရေးသဘောတူညီနိုင်တာတွေကိုဆွေးနွေးမယ့်အကြောင်းအာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်။ထိပ်တန်းရောက်နိုင်ငံတကာသတင်းတွေမှာတော့ယူကရိန်းနိုင်ငံမာရီယိုပိုမြို့ကတမ်မနီဆက်ယုံမှာပိတ်မိနေတဲ့အရက်သားတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနိုင်မှုအတွက်အဲ့ဒီမြို့မှာဒီကနေ့တနေကုန်အပြစ်ရက်ပြီးတော့တောက်ကြတဲ့စနေနေ့တွေမှာတော့နေ့ပတ်တွေမှာအပြစ်ရက်သွားမယ်လို့ရုရှားဘက်ကကတိပြုလိုက်ပါတယ်။ရုရှားတိုက်တွေဟာမာရီယိုပိုမြို့မှာတမ်မနီဆက်ယုံကနေလွဲလို့အကြမ်းတဲ့နေရာတွေအလုံးကိုသိမ်းယူထားလိုက်ပြီးဖြစ်ပါတယ်။အဲ့ဒီတမ်မနီဆက်ယုံထဲမှာတော့ယူကရိန်းတပ်ဖွဲ့တွေနဲ့အတူအရက်သားတွေပိတ်မိနေပြီးတော့ကုလသမဂ္ဂကအဲ့ဒီအရက်သားတွေကိုကယ်ထုတ်ဖို့လှုံ့ဆော်နေပါတယ်။ယူကရိန်းသမ္မတကတော့အဲ့ဒီမှာကြံနေတဲ့အရက်သားတွေကယ်ထုတ်နိုင်ရေးအပြစ်ရတာတွေကိုပို့ပြီးတော့လှုံ့ဆော်သွားဖို့လိုတယ်လို့ဒီကနေ့မနက်ပိုင်းမှာပြောကြားလိုက်ပါတယ်ရှင်။ယူကရိန်းတပ်တွေဟာနိုင်ငံတောင်ပိုင်းကခါဆန်နဲ့မာဂိုလစ်ဒေသနယ်စပ်တွေမှာနယ်မြေတွေကိုပြန်သိမ်းပိုက်နိုင်ခဲ့ပြီးတော့အရှေ့ပိုင်းမှာတော့ရုရှားရဲ့တိုက်ခိုက်မှုတွေကိုပြန်ပြီးတော့တုံ့ပြန်တွန်းလှန်နိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်ရှင်။ရုရှားတပ်တွေဟာယူကရိန်းနိုင်ငံတောင်ပိုင်းကနေရာတော်တော်များများထိန်းချုပ်ထားတာတွေကိုလက်လွတ်လိုက်ရပြီလို့ယူကရိန်းစစ်တပ်ပြောခွင့်ရကပြောဆိုပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာတော့ငွေကြေးဖောင်းပွားမှုကိုထိန်းချုပ်နိုင်မှုစ조사တဲ့အနေနဲ့ဗဟိုဘဏ်ကနေအတိုးနှုန်းကို 3.5 ရာခိုင်နှုန်းတိုးသတ်မှတ်လိုက်တဲ့အကြောင်းမနေ့တုန်းကကြေညာလိုက်ပါတယ်။ဒါဟာဖြင့်2000ပြည့်နှစ်နောက်ပိုင်း22နှစ်အတွင်းအတိုးနှုန်းအများဆုံးတိုးပြီးတော့သတ်မှတ်လိုက်တာဖြစ်ပါတယ်။ငွေကြေးဖောင်းပွားမှုကြောင့်ရုန်းကန်နေရတဲ့အမေရိကန်ပြည်ထောင်သူကပြည်သူတွေကြံ့ကြံ့ခံရည်တည်ကြဖို့နဲ့ဗဟိုဘဏ်အနေနဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေကိုချမှတ်လှုပ်ဆောင်နေတဲ့အကြောင်းဗဟိုဘဏ်အကြီးအကဲကပြောကြားလိုက်ပါတယ်။ COVID-19 ကပ်ရောဂါကူးစက်မှုတွေစခဲ့တဲ့ပြီးခဲ့တဲ့နှစ်နှစ်အတွင်းကအရင်တုန်းက3ရာခိုင်နှုန်းအထိချထားတဲ့အတိုးနှုန်းကိုဒီနှစ်မတ်လကနေစပြီးတော့ဗဟိုဘဏ်ကပြင်ဆင်သတ်မှတ်လိုက်တာဖြစ်ပါတယ်ရှင်။မေလ5ရက်နေ့ကြာသပတေးနေ့ညရဲ့သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကအလိမ်မာဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာတွေကတော့ National Cardinal PJ Iliep တို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လူရဆန္ဒပြကြပါစေရှင်။
This program has come to you from the Voice of America, Washington.